မေတ္တာနိတာကရောလောကီဓမ္မဘာတုဒုက္ခံကရောမေတ္တာတိတလရံတိဟိဒုက္ခံဒုပုတိတာပစာလောကီတတဝါလီလီခုမိပောလလောကတကဘာတွင်၌မေတ္တာနိတာကရောမေတ္တာယေလူဖွေးဖြူပါဝင်ဝီလာမင်းကြီးသည်ဓမ္မတတဝါတွေအီးမြစီဘူးရွံပအတရီကောင်းမွန်စွာဒုက္ခံကရောသူလေးဝန္တာငါလေးဝန်မြောက်နှလုံးစိတ်ဝန်လန်းလာယခုချမ်းသာကိုပြုလျေဘာတူရန်လေကင်းဝေးပြီလေမခာရရဘူးရွံပအတရီထွန်းပပါစီတတိမြတ်တာတိတလရံတိဟိမြတ်တာပွေလျာဣဒ္ဓဆောင်တိယံဝါတို့တိမြတ်တာပွေလျာဣဒ္ဓဆောင်တိယံဝါတို့ဖြင့်ဖူတိတာပုံပုံလန်းထုံလန်းမလတ်တွေ့တိယကုံတော်ပဇာကဘာယယတိနေများစွာတတဝါပေါင်းတို့တိဒုက္ခံဒုကိုစိတ်ဤကားပေးယံကွာ၍ဝန္တာတကားချမ်းသာတော်မူကြပါစေကုန်တည်းမြတ်တာဝိဟာရီဓမ္မယုံတော်ကြီးမှာတရားဓမ္မကိုစတင်ဟောခွင့်ရတဲ့အတွေ့မြတ်တာအတိတမြတ်တာပဌာနကထာလေးနဲ့ဒီနေ့တရားသဘင်ကိုစတင်ပြီးဖွင့်လေရခြင်းပဲဖြစ်ပါလေဒီနေ့မြမတို့ရဲ့နှစ်ကူးတဲ့အချိန်ကလေးပေါ့ဒီနေ့ဒီချိန်ကလေးမှာရောက်ရှိနေတဲ့ဒရောကောင်းပေါင်းတို့တွေဟာမိမိတို့ရဲ့ကျိုးစီးပွားကိုလူလားတဲ့ပုဂ္ဂိုလ်တွေလို့ပြောမယ်ဆိုရင်မပြောနိုင်ဘူးလား
ပြောနိုင်ပါတယ်ခင်ဗျာ
မိမိတို့ရဲ့ကျိုးစီးပွားကိုလူလားတဲ့အတွက်ကြောင့်လူသားတိုင်းလူသားတိုင်းလွတ်ဖို့ရန်မဖြစ်နိုင်တဲ့လွတ်ဖို့ရန်မကြိုးစားတဲ့အလုပ်တွေကိုလာရောက်ပြီးလုပ်ကင်နေကြတယ်ဒါကြောင့်မိမိတို့ဟာကာမဂုဏ်အာယုန်တွေကနေရှောင်ခွာပြီးတော့မိမိတို့ရဲ့ပြေဆုံးပန်တန်တရားအကျိုးစီးပွားအတွက်လာရောက်ပြီးတော့တရားဓမ္မတွေကိုကျင့်ကြံကြိုးကိုအားထုတ်ကြတယ်တရားဓမ္မတွေကိုလာရောက်ပြီးနာယူကြတယ်ဒါရီဟာအကျိုးစီးပွားလိုလားတဲ့ပုဂ္ဂိုလ်တွေရဲ့ထုံးပဲဖြစ်ပါလေဟိတော်ဒီနေ့မိမိအကျိုးစီးပွားလိုလားတဲ့ပုဂ္ဂိုလ်တွေကိုအကျိုးရှိတဲ့ရှိအောင်ဦးဇင်းတို့ဘက်ကလည်းထမ်းရွက်ပေးဖို့ထမ်းဆောင်ပေးဖို့ကူညီပေးဖို့ထောက်ပံ့ပေးဖို့ဒီလိုတာဝန်တွေရှိနေပါလေအကျိုးရှိတဲ့အထောက်ပံ့ဖြစ်စေဖို့ရည်ရွယ်ပြီးတော့ဒီနေ့တရားတစ်ပုဒ်လာဟောပေးတယ်ဒီလိုမျိုးနားလည်ထားလိုက်ကြပါနော်ဟုတ်ပြီဒီနေ့1366ခုတကူးလာဇန်9ရက်နိစန်းတရနေ့မေတ္တာဝိဟာရီသိန်းတော်ကြီးပေါ်၌ဟောကြားတော်မူတဲ့နှလုံးသားရဲ့လိုအပ်ချက်တရားဒေသနာတော်ဒီလိုပဲအမိပေးချစို့လောကမှာလိုအပ်ချက်တွေသိများပါလေလိုအပ်ချက်တွေများစွာထဲကဘယ်လိုအပ်ချက်ကိုဖြည့်ဆည်းခြင်းသည်တကယ်အရေးကြီးတဲ့ဖြည့်ဆည်းခြင်းဖြစ်တယ်လေဘယ်လိုအပ်ချက်ကိုပံ့ပိုးပေးခြင်းဟာတကယ်ပံ့ပိုးမှုအဆင့်ဖြစ်မလဲဒါလေးတွေဟာဘဝရရှိလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာသိဖို့လိုတဲ့သိပြီးတော့ကျင့်ဖို့လိုတဲ့အတိတ်တရားတွေဖြစ်ပါလေဒါကြောင့်လိုအပ်ချက်တွေများစွာထဲကမိမိတို့စိတ်ထဲမှာလိုအပ်နေတဲ့လိုအပ်ချက်ကလေးတွေတနည်းမိမိတို့နှလုံးသားမှာလိုအပ်နေတဲ့လိုအပ်ချက်မိမိတို့စိတ်ထဲမှာလိုအပ်နေတဲ့ကွက်လက်ကလေးတစ်ခုဒီနေ့ဖြည့်ပေးမယ်ဒီလိုရည်ရွယ်ထားပါလေဒီတော့ ဒီတရားလေးကိုမဟုတ်ခင်မှာတရားပိုင်ရှင်ဖြစ်တော်မူတဲ့လူသားတို့ရဲ့နှလုံးသားလိုအပ်ချက်တွေကိုအစံကုန်ဖြည့်ဆည်းသွားတော်မူတဲ့မြတ်စွာဘုရားရှင်ကိုအလုံးပဲလက်စေပြားထိတ်ပါမူပြီးတော့ရှ िख ုကတော့လိုက်ကြစို့ဗုဒ္ဓောဗောဓာယတိတိတိတံတောယောဓမ္မထာယသာဓမ္မထာယတံတောဓမ္မံတိနောဝါတရဏာယသာနိဗ္ဗုဒ္ဓောနိဗ္ဗာနထာယတံလောကတရဏံနမိလောကတရဏောလောကသုံးပါးဤကိုစားရာတစုဖြစ်တော်မူသောယောနာကိုဗုဒ္ဓနာဂမိရောယတိအစိန်တိယထုထာခြင်းမြတ်စွာဘုရားတိဘုဒ္ဓတစ္ဆာလီကုရောတိုင်းထိုးထင်းတိမြင်တော်မူပြီးဖြစ်၍ဘောရာယသာချွတ်တိုက်သာသူဘုဘလူတို့ကုတုထင်လင်းတိကြပါစေစင်ကြောကလကောင်တန်တော်ကုရောကပြင်ရင်ကြည်တော်မူပြီးဖြစ်၍ဓမ္မထာယသာကုချွတ်တိုက်သာသူဘုဘလူတို့ကုတုမယင်းပြင်ကြည်ကြစေခြင်းကလကောင်တံတော်ကုရောကပင်ကိလေသာဟုပုခသိဉ္ဇေတော်မူပြီးဖြစ်၍ဓမ္မထာယသာချွတ်တိုက်သာသူဘုဂလူတို့ကုတုမေယွင်ကိလေသာပူငြိမ်းကြပါစေခြင်းခါ၎င်းဒိဏောဝါတန္တယာနဝံကရဇံကိုကုတံထုတ်ချောကုရောတိုင်းရောက်ပြီးဖြစ်၍သာလျှင်တရဏာယသာကုရောထတုချွတ်တိုက်သူတို့နိဗ္ဗူတာဝံမာဘေကံတုကုတံထုတ်ချောင်းရောက်ကြပါစေခြင်းကြောင့်၎င်းနိဗ္ဗူတော်ကိလေသာပြိနိဗ္ဗံဝင်ဆံယုတ်သိကုရောတိုင်းဤငိမ့်တော်မူပြီးဖြစ်၍နိဗ္ဗာနထာယသာကုရောထတုဝိနေလူတို့ဟုခသိငိမ့်ကြပါစေခြင်းကြောင့်၎င်းဓမ္မနေစဉ်လေးနဲ့ဓမ္မစကုဒိတိဒီကရုဏာရှိထာမေတ္တာအားဖြင့်ဟောကြားတော်မူခဲ့ပါ၏လောကတရဏလောကသုံးပါးဤကိုစားရာတစုဖြစ်တော်မူသောဒန္နာကံဗုဒ္ဓနာဂမိရောယတိအစိန်တိယထုထာထုမြတ်စွာဘုရားကိုနမေနမာမိကုနှုတ်နှလုံးသုံးစုံပြောင်းပြောငံကိုလျှော့၍ကတော့မြတ်လို့လက်ဆုံမူ၍ရှ िख ောညောပါဤမြတ်စွာဘုရားမြတ်စွာဘုရားဧဝံမေသူတံဧကံသမယံဘဂဝါတာဝုထိယံဝိဟရတိစေတဝနိယနာထဗိန္ဒိကတာအာရမိနေဖျားတပိရောအာနန္ဒာတိဣဒံသုတ္တံဤတရားဒေသနာတော်ကိုဧဝံဤသို့သုတ္တနာဂံမသာဆောင်ထားလိုက်ရပါသည်ရှင်သူမြတ်တို့ဗျာဤစကားကသံဃာယနာတင်မထေမြတ်တွေကိုအရှင်အာနန္ဒာမထေရကလည်းလျှောက်ထားနေတဲ့စကားလေးဖြစ်တယ်။ဧဝမေတုတံကလည်းပြီးတော့ဆိုလိုက်တဲ့စကားရဲ့အနောက်မှာလေးနဲ့တဲ့အထိပ္ပယ်လေးရှိနေတယ်လို့တန်ဝေကရပွေတွေကလည်းပဲများစွာရှိနေကြတယ်။ဧဝမေတုတံဒီစကားကိုလျှောက်ထားတဲ့ပုဂ္ဂိုလ်ကိုကြည့်လိုက်ပဲဆိုရင်ယန္တာမထေရကြီးဖြစ်တယ်အရှင်အာနန္ဒာမတိမြတ်ပေးဖြစ်ပါလေ။တပည့်တော်ဒီစကားကိုမြတ်စွာဘုရားရှင်ထံတော်ကနေပြီးတော့နာဂံမှတ်သားဆောင်ထားလိုက်ရပါလေအရှင်သူမြတ်တို့ဗျာလို့ဒီလိုလျှောက်လိုက်တဲ့စကားဟာတပည့်တော်ဟာဒီတရားကိုမြတ်စွာဘုရားရှင်ထံကနေနာကြားခွင့်ရခဲ့ခြင်းသာဖြစ်ပါလေ။မြတ်စွာဘုရားရှင်ဟာတပည့်တော်ရဲ့ဆရာဖြစ်ပါလေ။တပည့်တော်ဟာမြတ်စွာဘုရားရှင်ရဲ့တပည့်ဖြစ်ပါလေ။ပြောနေတဲ့စကားပဲဖြစ်တယ်ဒီတရားကိုတပည့်တော်ကိုယ်တိုင်ထိုးထွင်းပြီးတည်ထားတာမဟုတ်ပါဘူ မြတ်စွာဘုရားရှင်ရဲ့ကျေးဇူးဂုဏ်တော်တွေကြောင့်ဒီတရားကိုတပည့်တော်သိရခြင်းသာဖြစ်ပါလေလို့ပြောဆိုနေတဲ့စကားလေးပဲဖြစ်ကြပါလေ။ဒီစကားကိုအရှင်အနန္ဒာမထေရကနေပြီးတော့တန်ခါယန္တနာတင်တဲ့အချိန်မှာတန်ခါယန္တနာတင်မထေရတွေကိုရှောက်ထားနေတဲ့စကားပဲဖြစ်တယ်။ဒီနေ့ဦးဇင်းတို့ဒီနေ့အချိန်ခါအထိသာသနာတော်ကြီးထွန်းလင်းတောက်ပနေတယ်ဆိုတာကရှင်အနန္ဒာမထေရရဲ့ကျေးဇူးဂုဏ်တွေလွန်စွာကြီးကြပါလေ။မြတ်စွာဘုရားရှင်ကိုအလုကျွေးဖြစ်တဲ့ပြုစုလုကျွေးရတော်မယ်ဆိုတဲ့အခါမှာအလုကျွေးဖြစ်တဲ့ပြုစုလုကျွေးခွင့်ကိုမယူခင်ကလေးမှာမြတ်စွာဘုရားရှင်ထံတော်မှာပေစု၄ပါးနဲ့ယူစု၄ပါးကိုတောင်းခင်ပါလေ။ဒီနေရာမှာအဓိကပြောချင်တာကတော့ယူစု၄ပါးတဲ့ကတပါးပါပဲ။မြတ်စွာဘုရားအရတပါးနဲ့ဟောကြားတော်မူခဲ့သောတရားတော်တွေကိုတပည့်တော်အားပြန်လည်ပြီးတော့ဟောကြားပြီးပို့ရန်မြတ်စွာဘုရားရှင်ကိုအရှင်အနန္ဒမထေရကလည်ပြီးတော့တောင်းခေတာပဲဖြစ်ပါလေ။ဒါဟာယူစုပဲနော်။ဒီယူစု၄ပါးတည်းကဒီတောင်းခေတဲ့နောက်ဆုံးအချက်ကိုအကြောင်းပြုပြီးတော့ဒီနေ့သာသနာတော်ကြီးမှာမြတ်စွာဘုရားရှင်ဟောကြားတော်မူခဲ့တဲ့တရားတော်တွေဟာထင်ရှားကျန်ရစ်နေတာပဲဖြစ်ပါလေ။သာသနာတော်ကြီးထွန်းလင်းတောက်ပနေတယ်။သာသနာတော်ကြီးဆက်လက်ပြီးတော့ရှင်သန်နေတယ်ဆိုတာကယန္တာမထေရမြတ်ကြီးဖြစ်တဲ့အရှင်အနန္ဒမထေရမြတ်ရဲ့ဂုဏ်ကျေးဇူးတွေပေါ်မှာမိပြီးတော့ဖြစ်ပေါ်လာတယ်လို့ဒီနေ့ဓမ္မပိဋကအပေါင်းဟာနားလည်လိုက်ပြီးတော့ဒီနေ့ဦးဇင်းတို့ဟောမယ်ဆိုတဲ့တရားဟာဦးဇင်းတို့ရဲ့တရားလေးမဟုတ်ကြဘူးမြတ်စွာဘုရားရှင်ဟောထားတဲ့တရားစကားကိုပြန်လည်ပြီးတော့တစဉ်ဟောကြားနေခြင်းမျှတာဖြစ်ပါလိမ့်နော်ဟုတ်ပြီဧဝံမေတုတံပြီးတဲ့နောက်မှာဧကံတမယံဘဂဝါဆိုပြီးတော့ဒီစကားလေးဆက်ပြီးတော့ရှောက်ထားခဲ့ပါတယ်ဧကံတမယံတဲ့အခါတဘာမှာဆိုပြီးတော့ဒီလိုမျိုးရှောက်ထားပါတယ်နော်အခါတဘာမှာမြတ်စွာဘုရားရှင်ဟာပွင့်ထွန်းတော်မူခဲ့ပါတယ်ပွင့်ထွန်းတော်မူခဲ့ပြီးတော့တရားတော်တွေကိုဟောကြားတော်မူခဲ့တယ်တတ္တဝါရီအတင်းချီနဲ့ချီပြီးတော့ကြွတန်းရအောင်ကိုတနည်းတတဝါရီအတင်းချေနဲ့ဒုက္ခကတိန်ကင်းခြင်းရာဖြစ်တဲ့နိဗ္ဗာန်ဆိုတဲ့ဟူမာဘကံကိုရောက်အောင်ပူဆောင်တော်မူခဲ့တဲ့ဘုရားရှင်ဟာတချိန်ကပွင့်ထွန်းတော်မူခဲ့တယ်ဒီစကားကပြောနေတယ်ဒါပေမဲ့မြတ်စွာဘုရားရှင်လည်းပဲအခုချိန်တော့မရှိတော့ဘူးနှစ်ပေါင်း2500ကျော်လောက်ပြည့်ကမြတ်စွာဘုရားရှင်လည်းတတဝါတို့ရဲ့ဓမ္မတာအတိုင်းပြိနိဗ္ဗာန်ဆန်ခြင်းဆိုတဲ့ထူးခဲ့တဲ့ဘဝအဆုံးသတ်ခြင်းနဲ့ဆုံးသတ်သွားခဲ့ပြီပေါ့ဒီတော့မြတ်စွာဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်မှာဒီတရားတော်တွေထင်လင်းပြီးကြံရစ်နေတယ်ဒီတရားတွေကိုပြန်လည်ပြီးဟောကြားပေးနေတဲ့တန်ခါတော်တွေလည်းရှိနေတဲ့အချိန်လေးမှာမိမိတို့တွေကဒီတရားတော်တွေကိုသင်ချံကြွကိုအထုပ်ဖို့ကောင်းတယ်မြတ်စွာဘုရားရှင်ကတော့ငါတို့ဟာဘုရားခင်မရခဲ့ကြဘူးဆုံးတွေ့ခင်မရခဲ့ကြဘူးသာသနာတော်ကြီးမကွယ်ပခင်ကလေးမှာသာသနာတော်ရဲ့အဆုံးအမတွေကိုဟောပြပေးနေတဲ့သူတော်ကောင်းတွေရှိနေသေးတဲ့ကာလမှာရှားခဲ့တဲ့ဘဝလေးကိုရတဲ့အချိန်လေးဂျုံခဲ့တဲ့သာသနာလေးနဲ့ဂျုံတဲ့အခက်ကလေးမှာဒီအဆုံးအမတွေကိုငါတို့ရဲ့ကိုယ်ပိုင်အသိဉာဏ်တွေအဖြစ်နဲ့ပြောင်းလဲသွားအောင်ရှင်းချင်ကြုကုအထုမတော်မင်းဒီလိုအသိဉာဏ်လေးတွေဖြစ်ဖို့တည်ကောင်းပါစေ။ဒါကတာဝုထိယံဆိုတာကိုကြည့်လိုက်။တာဝုထိဆိုတဲ့မြို့ကြီးဟာအလွန်တရာကြီးကျယ်ခမ်းနားတဲ့မြင့်မြေကြီးတော်ကြီးပါဒီတော်ဝတိပြီးမှမြတ်စွာဘုရားရှင်တရင်တုံးခဲ့တာဟာပြန်ကြည့်လိုက်လေဆိုရင်25ပါတိုင်တိုင်ကိုတရင်တုံးခဲ့တဲ့နေရာပါအင်မတန်စီကားပြီးတော့သာသနာတော်ထွန်းလင်းတောက်ပခဲ့တဲ့ဘုရားတရားတန်ခါဆိုတဲ့ယတနာ3ပါးရဲ့အရေးပါမိခိုပြီးနေခဲ့ရတယ်တော်ဝတိဒီကြီးလည်းအခုတော့မရှိတော့ဘူးအမှတ်သားဖြစ်တဲ့ဂုံးကမူလေးတစ်ခုပဲဉာဏ်ရတော်လေဒီနေ့သာသနာတော်ကိုချစ်မြတ်နိုးတဲ့သာသနာအာဇာနည်ပုဂ္ဂိုလ်လို့ပြောနိုင်တဲ့ဦးဇင်းတို့ရဲ့ကျေးဇူးတော်ရှင်ဖောက်ဆရာတော်ကြီးပြန်လည်ပြီးတော့ဖော်ထုတ်ပြီးတဲ့အတွက်ပြန်လည်ပြီးတော့ရှင်သန်အောင်ကြိုးစားပြီးတဲ့အတွက်ပြန်လည်ရှင်သန်လာတဲ့သာသနာတော်ကြီးတည်တတ်နေတဲ့ဒီနေ့ဖောက်ရွာကြီးတစ်ချိန်ကျရင်တာဝတိပြည်နောက်ကိုပဲလိုက်ကြရမှာမဟုတ်ဘူးလားဟုတ်တယ်တစ်ချိန်မှာဒီဖောက်ရွာကြီးလည်းပျောက်ဆုံးမလားပျောက်သွားမှာပဲ ရရာအနောက်ဆုံးတော့အနိစ္စသဘောနဲ့သူ့သဘောသူဆောင်ပြီးတော့ဖြောက်ခွေသွားကြပြီ။ဒါကြောင့်မို့မိမိတို့ဟာသာသနာကျော်ရဲ့အဆုံးမှာလည်းထင်ရှားရှိနေတယ်။သာသနာပြုပုဂ္ဂိုလ်တွေလည်းထင်ရှားရှိနေသေးတယ်ခုလိုအချင်းခါမျိုးလေးတွေကိုလက်လွတ်မခံဖို့အသိရေးကြီးတယ်လို့ဒီတာဝုထိဆိုတဲ့စကားဤကံတမယံဆိုတဲ့စကားကဒီတံဝေကဉာဏ်လေးယူပြီးတော့တန်တရားတစ်လျှောက်လုတ်ခဲ့ပြီးဖြစ်တဲ့အလုပ်တွေကိုဒီဘဝမှာတော့ငါတို့မလုပ်ကြတော့ဘဲနဲ့တန်တရားတစ်လျှောက်မှာမိမိလက်လျော်နဲ့မလုပ်ဘဲနေခဲ့ကြတဲ့တရားဓမ္မအလုပ်ကိုတော့ငါတို့ကြိုးစားပြီးတော့လုတ်ဆောင်ကြမယ်မိမိတို့ရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်ဓာတ်ကလေးတွေကိုမွေးမြူပေးမယ်လို့မိမိတို့ကိုယ်ကမိမိတို့တတိပေးပြီးဆုံးမကြဘူးမလိုဘူးလား
တ
ိတ်လူတယ်ဇေတဝန်နေတဲ့ဇေတဝန်ចောင်းတဲ့တော်ကြီးဒီចောင်းတဲ့တော်ကြီးကိုလူရန်တဲ့ပုဂ္ဂိုလ်ကိုကြည့်လိုက်ဒီចောင်းတဲ့တော်ကြီးကိုလူရန်တဲ့ပုဂ္ဂိုလ်ကိုပြောမည်ဆိုရင်အနာတရင်တစ်ထည်ကြီးပဲဖြစ်ပါလေဒီဇေတဝန်ចောင်းတဲ့တော်ကြီးကိုဆောက်လို့လူရန်မယ်ဆိုတဲ့တတ္ထာတရားတွေဖွဖွဖြူအောင်ကိုဖြစ်ပေါ်နေတဲ့အနာတပင်တထေးကြီးဟာဒီတောင်းတဲ့တော်ကြီးဖြစ်ပေါ်လာဖို့အတွက်ဇေတဝန်ဥယျာဉ်မြေကြီးကိုရွှေတင်းကားအပြည့်ခင်းပြီးတော့ဝယ်ယူခဲ့ရတာပါဝယ်ယူခဲ့တဲ့တံပိုးကိုကြည့်မယ်ဆိုရင်ဆက်ရှိကလေးရှိတယ်။ကျောင်းဆောက်တဲ့အခါမှာကုံကြတဲ့ဈေးကိုကြည့်လိုက်တဲ့အခါကျရင်လည်းပဲဆက်ရှိကလေးရှိတယ်။ကျောင်းရည်ဆက်ချတဲ့အခါမှာလူတန်းတဲ့ပမာဏကိုကြည့်လိုက်တဲ့အခါမှာလည်းပဲဆက်ရှိကလေးရှိတော့ဘောင်းအလုံးဘလောက်ဖြစ်သွားတယ်လဲ။54ဂရီကုန်ကြခဲ့ပါလေရှိရှိက54ဂရီဆိုတာဒီခေတ်54ဂရီတဲ့တံပိုးမြောက်များစွာမများဘူးလားများတယ်ဒီလိုမျိုးပြုနိုင်ခဲ့တဲ့အလှူဒါနကြီးကိုပြုခဲ့တယ်ဆိုတာကိုသာသနာမှာမှတ်တမ်းမှတ်ရာကြီးကြံခဲ့တဲ့အခါကျတော့ရှိရှိကသူတော်ကောင်းတွေဟာသူတော်ကောင်းတို့ရဲ့အလုပ်ကိုဒီလိုလုပ်ကင်ထွားခဲ့ကြတယ်လို့သိခွင့်မရကြဘူးလားရကြတယ်ရတဲ့အလျောက်ပဲဒီနေ့မြတ်တော်ဝိဟာရီသိင်းတမယုံကြီးဖြစ်ပေါ်လာဖို့ရန်အတွက်အနာတပင်တထေးကဲ့သို့သောသူတော်ကောင်းတွေလျှောက်သွားတဲ့လမ်းကိုအတုလိုက်ပြီးပြုတဲ့တရုတ်နိုင်ငံကတဂါမကြီးကဲ့သို့သောပုဂ္ဂိုလ်တွေဟာလည်းပဲဒီလိုမှတ်တမ်းမှတ်ရာတွေကိုအကြောင်းပြုပြီးတော့လူကျင်တန်းကျင်တဲ့တတ္တာတရားတွေဟာအကျိုးလိုလားတဲ့စိတ်နဲ့ဖြစ်ပေါ်လာကြတာမဟုတ်ဘူးလားဟုတ်တယ်ဒီနေ့တရားနာပိဋကထဲမှာရှိတဲ့ပုဂ္ဂိုလ်တွေဟာလည်းပဲမိမိတို့ဆန်းနိုင်တဲ့ပမာဏနဲ့မိမိတို့ဒါနမှုတွေကိုပြုနေကြတာပါပဲဒီလိုပြုခွင့်ဆိုတဲ့ຢာကြီးဟာဘုရားရှင်ပွင့်ထွန်းတော်မူခဲ့ဘူးပွင့်ထွန်းတော်မူပြီးတဲ့နောက်တန်ခါဘောင်ကြီးကိုမတီးဆောက်ခဲ့ဘူးဆိုလို့ရှိရင်ဒီနေ့ဒီခွင့်လန်းကြီးကိုရကြပါမလားရကြဘူးဒီနေ့ရထားတဲ့ခွင့်လန်းတွေဟာတကဘာမှာကဘာလုံးမှာကြည့်လိုက်ရင်တိုင်းပြည်တိုင်းကရနေတဲ့ခွင့်လန်းတွေမဟုတ်ကြဘူးဘုရားဘာသာတိုင်းပြည်လို့ခေါ်တဲ့တိုင်းပြည်တွေဟာကမ္ဘာမှာအနေငယ်နာတာရှိတာပါအနေငယ်နာသောတိုင်းပြည်တွေထဲမှာလည်းသာသနာတကယ်ထွန်းလင်းတောက်ပနေတဲ့တိုင်းပြည်ကိုကြည့်လိုက်တော့ဦးစင်းတို့တိုင်းပြည်ပဲဖြစ်နေတယ်ဒါကြောင့်မို့ဒီနေ့ပြုခွင့်ရနေတဲ့ဒါနမှုဆိုတဲ့အရာသီလမှုဆိုတဲ့ကောင်းမှုတွေဘာဝနာမှုဆိုတဲ့အမှုတွေဟာသာသနာတော်ကြီးထွန်းလင်းတောက်ပခြင်းနဲ့အတူမိမိတို့ရရှိထားတဲ့ခွင့်လန်းတွေဖြစ်တဲ့အတွက်ဒီခွင့်လန်းကြီးကိုမိမိတို့ကလက်လို့ဆုံးရှုံးခံပြီးတော့တန်တရားတကြောမှာမျိုးခဲ့တဲ့လန်းတွေကိုပို့ဆောင်ပေးနိုင်တဲ့မြုပ်ခဲ့တဲ့လန်းတွေကိုပို့ဆောင်ပေးနိုင်တဲ့ကာမဂုဏ်ခံစားတဲ့အလုပ်ကိုမိမိတို့ကဆက်လုပ်ပြီးတော့မိမိတို့ရဲ့ကုသိုလ်ကံတွေကိုထူထောင်ပေးဖို့မကောင်းဘူးလားကောင်းတယ်နာတပင်ကျောင်းတကာကြီးဆိုတာကတောရဗန္ဓိယသူတော်ကောင်းကြီးလည်းဖြစ်တဲ့အတွက်နေ့စဉ်နေ့စဉ်ဆိုသလိုပဲမြတ်စွာဘုရားတရင်သုံးတော်မူတဲ့ဒီစီတဝန်ကျောင်းတိုက်တော်ကြီးကိုဒီနေ့ကိုသုံးကဘုရားကုဖို့ဆိုတဲ့ဤပဲချက်တရားနာဖို့ဆိုတဲ့ဤပဲချက်သံဃာတော်တွေကိုဖူးမြော်မယ်ဆိုတဲ့ဤပဲချက်နဲ့ဒီနေ့ကိုသုံးချိန်သွားခဲ့တဲ့ပုဂ္ဂိုလ်ပါဒီနေ့ဦးစင်းတို့ဖောင်းတော်ရတရားစခန်းဌာနကြီးကိုလည်းပဲနေ့စဉ်မပြတ်ကိုဒါနမှုတွေပြုနေတဲ့တက္ကရာမအပေါင်းသူတော်ကောင်းတွေကိုလည်းများစွာတွေ့ရတယ်ဝေယဝဇ္ဇမှုတွေကိုလည်းပဲအယပယကြီးလောက်ကံနေကြတဲ့ပုဂ္ဂိုလ်တွေကိုလည်းများစွာတွေ့ရတယ်။မိမိတို့ဒီလိုကံကလေးတွေကိုထူထောင်ခွင့်ရတယ်ဆိုတာကဒီသာသနာတော်ကြီးထုံးနှင်းတပ်ပါနေလို့မဟုတ်ဘူးလား။ဟုတ်တယ်။ဒါကြောင့်မိမိတို့ဟာအလွန်တရာမှရခဲ့တဲ့ခွင့်လန်းတွေကိုရထားတဲ့ပုဂ္ဂိုလ်တွေလို့ပြောမယ်ဆိုရင်ပြောလို့မရဘူးလား။ရ ရတယ်ဒီနေ့အနာတပင်တထေးကြီးလည်းပဲလောကကြီးထဲမှာမရှိတော့ဘူးနာတပင်တထေးကြီးဆောက်လို့လူတန်းတဲ့ဇေတဝန်ကျောင်းတိုက်တော်ကြီးကိုပြောမယ်ဆိုရင်မြတ်စွာဘုရားရှင်တရင်သုံးနေထိုင်ခဲ့တဲ့25ပါးပတ်လုံးတရင်သုံးနေထိုင်ပြီးတော့တရားပွဲကြီးတွေကိုခုလိုပဲကျင်းပခဲ့တဲ့နေရာဖြစ်ပါတယ်ဒီလိုတရားပွဲကြီးတွေကိုကျင်းပပြုလုပ်ခဲ့တဲ့အတွေ့နိဗ္ဗာန်ဆိုတဲ့ဟူမာတကန်းကြီးကိုဆက်ရောက်သွားတဲ့သူတော်ကောင်းတွေကအမြောက်အများမပေါ်ထွန်းခဲ့ကြဘူးလားပေါ်ထွန်းခဲ့တယ်ဒါဆိုလို့ရှိရင်ဇေတဝန်ကျောင်းတိုက်တော်ကြီးဟာနိဗ္ဗာန်ဆိုတဲ့ဟူမာတကန်းကိုပို့ဆောင်ပေးတဲ့ဇေကန်းကြီးတစ်ဖွဲ့ဖြစ်နေတယ်လို့ပြောမယ်ဆိုပြောလို့မရဘူးလားရတယ်ဒီနေ့မြတ်တာဝိဟာရီတိန်တော်ဓမ္မယုံကြီးမကြာခင်ကာလမှာအပိသတ်တော်မှာဖြစ်ပါတယ်အဲ့ဒီခါကျရင်တရားပွဲတွေဟာလည်းပဲတစတဲ့တစထိုက်တင်ပြီးအားလဲစားဖြစ်ပေါ်လာကြမယ်တရားအထုတ်တဲ့သူတွေကလည်းပဲဒီဓမ္မယုံကြီးကိုမြည်ပြုပြီးချမ်းချမ်းသာသာနဲ့ကျိုးပန်းအားထုတ်ခွင့်ရမယ်ဆိုရင်ရှိသူတော်ကောင်းတွေသွားတဲ့နိဗ္ဗာန်ဆိုတဲ့ဟူမာပကန်းကြီးကိုရောက်အောင်သွားနိုင်တဲ့ပုဂ္ဂိုလ်တွေဟာလည်းဒီထဲမှာပေါ်ထွန်းလာကြမှာဖြစ်တယ်ဒုက္ခခတ်သိမ်းကင်းကျင်းတဲ့နိဗ္ဗာန်ဆိုတဲ့ဟူမာပကန်းဆိုတာကမြတ်စွာဘုရားရှင်ပွင့်ထွန်းတော်မူပါမှရတဲ့အခွင့်အလမ်းဖြစ်တဲ့အတွက်ဇေတဝန်ကျောင်းတိုက်တော်ကြီးကဲ့သို့သောကျောင်းတိုက်တော်ကြီးနဲ့အလားတန်တူနေတဲ့ဆိုလိုတဲ့အတိတ်ကတရားကျင့်ကြံခွင့်တရားနာယူခွင့်တန်ခါတော်တွေကိုဖူးခွင့်ဆိုတဲ့အခွင့်အလမ်းကြီးကိုရရှိနေတဲ့ဒီနေ့ဖောက်တော်ရသာသနာ့ရိပ်သာကြီးထင်လင်းရှိတဲ့အချိန်ကလေးမှာမိမိတို့ရခဲ့တဲ့အခွင့်အလမ်းကိုရအောင်ယူကြဒါတော့ဥစဉ်တိုက်တွန်းပါလေနော်ဧဒီဇေတဝန်ကျောင်းတဲ့တော်ကြီးလည်းမရှိတော့ဘူးအနာသမီးတထင်းကြီးလည်းမရှိတော့ဘူးအနာသမီးတထင်းကြီးတို့ဘဝကိုအဆုံးသတ်သွားကြတယ်ဆိုတာကအချို့ရှိရှိနဲ့အဆုံးသတ်သွားကြတာဖြစ်ပါတယ်ဒါကြောင့်မိမိတို့အနေနဲ့လည်းပဲအများကြီးတို့အဆုံးသတ်ရတဲ့ဘဝမျိုးတော့မဖြစ်ကြစေဘူးမိမိတို့ကိုယ်ကိုယ်မိမိတို့ဆောက်ရှောက်ကြပါအနာသမီးတထင်းကဲ့သို့သောသူတော်ကောင်းကြီးတွေသွားတဲ့လမ်းကိုလိုက်နိုင်အောင်ကျင့်ကြံကြုကိုအထောက်ကြဖို့မိမိတို့ကိုမိမိတို့ဆုံးမကြပါဒါလေးတော့ဥစဉ်ဒီနေရာမှာပြောချင်ပါရဲ့နော်ဟုတ်ပြီဒါဆိုလို့ရှိရင်ဥစဉ်တို့ဒီနေ့ဧဝမေတုတံကနေပြီးတော့ရနိုင်တဲ့အဉ္ဉဏ်တွေနဲ့ဧဝမေတုတံကနေပေးနေတဲ့တံဝေကဉဏ်တွေကဒီနေ့ပြည့်တဲ့ကိုလည်းပဲဒီလိုသိဉဏ်ကလေးတွေရရှိဖို့ရန်အတွက်ဒီကြောင်ရာကိုအနည်းငယ်အကျယ်တဝင့်ရှင်းလင်းပြအခြင်းဖြစ်ပါလေ။ကိစ္စပြီဆိုကြစို့။ဧကံတနယံတပါတော်ခန္ဓာ။ဘဂဝါဘုံတော်၆ဆုံတကူကုန်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည်။တာဝတိယံတာဝတိပိတိုင်။အနာထာပိဏိကတာအနာတပိဏ္ဍေကြီးသည်ဆောင်းလုံးလူတန်အပ်သော။အာရမီနှလုံးမွေလျောရာဖြစ်သောစေတဝန်ဒီစေတဝန်ကျောင်းတော်၌ဝိဟရတိတရင်တုံဆန္ဒီတော်မူစေဖြစ်ပေ၏ဒီဒေသနာတော်ဖြစ်ပေါ်တဲ့နေရာကိုပြောမည်ဆိုရင်တာဝတိပိအနာတပင်တထေးကြီးဆောက်လို့လူတန်းတဲ့နှလုံးမွေလျော်ရာဖြစ်တဲ့စေတဝန်ကျောင်းတိုက်တော်ကြီးမှာမြတ်စွာဘုရားရှင်တရင်တုံနေထိုင်တော်မူတဲ့အခိုက်ပဲဖြစ်တယ်အဲ့ဒီတစ်ခါမှာနတ်သားတစ်ပါးဟာမြတ်စွာဘုရားရှင်ကိုဖူးတွေ့မယ်ဆိုတဲ့ရည်ရွယ်ချက်မြတ်စွာဘုရားရှင်ကိုမိကွန်းကိုမေးလျှောက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့မြတ်စွာဘုရားရှင်တရင်သုံးနေတော်မူတဲ့ဇေတဝန်ကျောင်းတိုက်တော်ကိုချီးကပ်လာတယ်။ချီးကပ်ပြီးတဲ့နောက်မှာဇေတဝန်ကျောင်းတိုက်တော်ကြီးကိုမိမိရဲ့ကိုယောင်ကိုပါနဲ့ထုံးလင်းတောက်ပါဇေပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ကိုယိုသေးစွာရှိခိုးတယ်။ရှိခိုးပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ကိုစကားလေးတစ်ခွန်းမေးလျှောက်လိုက်ပါတယ်။ဘယ်လိုမေးသလဲ။ကိနတုနိယတိလောကောကိနတုပရိကတတိကိတတုဧကဓမ္မတသဗ္ဗေဝဝတမနောကုကိနဘေတရားတိလောကောလောကကိုနိယတိသံအပ္ပါဒနိကိနဘေတရားတိလောကောလောကကိုပရိကတတိဆွေငင်၍လေပါဒနိမြတ်စွာဘုရားလောကကြီးကိုဘေယာကဆိတ်ဆောင်၍နေပါသည်လောကကြီးကိုဘေယာကဆင်းနေ၍နေပါသည်လို့ဒီလိုမိလိုက်တယ်ဆက်ပြီးတော့ဘယ်လိုပြောလဲ တတိဝါခသိင်္ဂုံသောတတဝါတို့သည်ပင်လျင်ဒိတာပေမိသောဧကဓမ္မတာတခုသောတရားဤဝတံလူနိုင်ငံတို့လောကုဆင်လိုက်ပါ၍ဣဒာဘာတနိအလုံးစုံသောတတဝါတို့ဟာပေမိသောတရားရဲ့လူနိုင်ငံကိုလိုက်ပါ၍နေရပါသလဲလို့ဒီလိုမြတ်စွာဘုရားကနတ်သားကမိလျှောက်လိုက်တဲ့အခါမှာမြတ်စွာဘုရားရှင်ကလည်းဘလို့ပြန်ပြီးမိတော်မူတယ်လေစေတနာနိယတိလောကောစေတနာပရိကတတိစေတတာဧကဓမ္မတာတတိဝဝတမနောကုစေတနာစေတိလောကောလောကကိုနိယတိဆောင်းအပ်၏စေတနာစေတိလောကောလောကကိုပရိကတတိဆွေးငင်၍၏စေဟာလောကကိုဆွေးဆောင်ရနေတယ်စေဟာလောကကိုဆွေးမြင်ရနေပါတယ်လို့မြတ်စွာဘုရားရှင်ပြတော်မူပြီးတဲ့နောက်ဆက်ပြီးဘယ်လိုမိတယ်တတ်ပေဝါခသိင်္ဂုံသောတတဝါတို့သည်ပင်လျင်စေတတာစေတီဟူသောဧကဓမ္မတာတခုသောတရားဤဝတံလူနိုင်ငံတို့နောက်ကိုဆင်လိုက်ပါ၍နေကြရကုန်၏ဟူ၍သတ္ထလူနတ်တို့ဤဆရာမြတ်စွာဘုရားသည်ဝောစာကရုဏာရှိသာမေတ္တာအားဖြင့်ဟောကြားတော်မူခဲ့ပါသည်တည်းဆေဟာလောကကိုဆွေးဆောင်နေတယ်ဆေဟာလောကကိုဆွေးမြည်နေတယ်လို့စိတ်ဆိုတဲ့တခုသောတရားရဲ့အလိုနိုင်ငံကိုတတ္တဝါဒီအလုံးဟာလိုက်ပါပြီးနေကြရတယ်လို့မြတ်စွာဘုရားရှင်မိတော်မူပါတယ်ဒီနေ့လောကကြီးကိုစိတ်ကဆွေးဆောင်နေတယ်လို့လောကကြီးကိုစိတ်ကဆွေးမြင်နေတယ်တတ္တဝါဒီအလုံးဟာစိတ်ရဲ့အလိုနိုင်ငံကိုလိုက်ပါပြီးနေကြရတယ်မကောင်းတဲ့စိတ်ဓာတ်ဟာကောင်းမကောင်းတဲ့စိတ်ဓာတ်ရှိတဲ့သူကိုရုပ်ညံ့ဆိုးပါးတဲ့သူဖြစ်အောင်ပြုနေတယ်လို့ပဲကောင်းတဲ့စိတ်ဓာတ်ဟာကောင်းတဲ့စိတ်ဓာတ်ရှိတဲ့သူကိုထက်တန်းကြသူဖြစ်အောင်မပြုပေးနိုင်ဘူးလားဒါကြောင့်ကောင်းတဲ့စိတ်ဓာတ်ရဲ့ဆွေးဆောင်မှုကိုခံရတဲ့ပုဂ္ဂိုလ်တွေဟာအထက်တန်းကြတဲ့ပုဂ္ဂိုလ်တွေဖြစ်လာကြတယ်လို့မကောင်းတဲ့စိတ်ဓာတ်ရဲ့ဆွေးဆောင်မှုကိုခံနေရတဲ့ပုဂ္ဂိုလ်တွေဟာရုပ်ညံ့တဲ့မကောင်းတဲ့ဘဝရရှိကြတာပဲဖြစ်ပါလေ။ဒါကိုပဲမိစ္ဆာတဏိဟိတံစိတ်တံပါပိယောနန္တတောဂရီလို့ပြောတယ်။ဘာပြောလဲ။မကောင်းတဲ့စိတ်ဓာတ်ဟာမကောင်းတဲ့စိတ်ဓာတ်ရှိသူကိုယုံညံ့ဆိုးရတဲ့သူဖြစ်အောင်ပြုတယ်။တမာတဏိဟိတံစိတ်တံတေယသောနန္တတောဂရီဆိုပြီးဒီလိုလဲဆက်ပြီးမြတ်စွာဘုရားရှင်မိတယ်။ကောင်းတဲ့စိတ်ဓာတ်ဟာကောင်းတဲ့စိတ်ဓာတ်ရှိတဲ့သူကိုအထက်တန်းကြသူဖြစ်အောင်ပြုပေးနေတယ်။ဒီနေ့ပါပသမိန်ရမတိမနောလို့ခေါ်တဲ့အတိုင်းပဲပြောတဲ့အတိုင်းပဲစိတ်ဟာမကောင်းမှုမှမွေ့လျော်တဲ့အတွက်တတ္တဝါများစွာတွေဟာမကောင်းတဲ့စိတ်ဓာတ်ရဲ့ဆဲငင်မှုဆဲဆောင်မှုအလိုနိုင်ငံကိုလိုက်ပါပြီးမနေကြရဘူးလား။နေကြရတယ်။ကောင်းတဲ့စိတ်ဓာတ်ဖြစ်ဖို့ဆိုတာကမိမိတို့စိတ်ကိုမိမိတို့ကလေ့ကျင့်ပေးဖို့ပြိုးထောင်ပေးဖို့ပြုပြင်ပေးဖို့မလိုဘူးလားဒီတော့မိမိတို့ရဲ့စိတ်မှာလိုအပ်ချက်တွေဖြစ်နေကြတယ်မိမိတို့ရဲ့နှလုံးသားမှာလိုအပ်ချက်တွေဖြစ်နေကြတယ်ဆိုတာကစိတ်ကိုပြုပြင်ပြောင်းလဲရေးလှုပ်ထားလို့လားမလှုပ်ထားလို့လားမလှုပ်ထားလို့မိမိတို့စိတ်ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဆိုတာကမကောင်းမှုမှာမွေ့လျော်တတ်တဲ့စိတ်ရဲ့အလိုနိုင်ငံကိုဆွေးဆောင်မှုခံပြီးတော့ပြုကြမယ်ဆိုရင်မိမိတို့ရဲ့အလိုတွေကိုဖြည့်နိုင်ဖို့ဖြစ်နိုင်ပါတော့မလားဖြစ်နိုင်ဘူးအလိုဆန္ဒတွေကိုဖြည့်ဆည်းပေးနေတယ်ဆိုတာကချမ်းသာခြင်းရဲ့အကြောင်းမဟုတ်ဘူးအလိုဆန္ဒဥဒ္ဒမြကိုဖြည့်ဆည်းပေးခြင်းဟာဆင်းရဲခြင်းရဲ့အကြောင်းသာဖြစ်တဲ့အတွက်စိတ်ရဲ့ဆွေးဆောင်မှုစိတ်ရဲ့ဆွေးငင်မှုစိတ်ရဲ့အလိုနိုင်ငံလို့ခေါ်တဲ့ဆင်းရဲမှုဆဲဆောင်မှုတွေကိုခံနေရတဲ့ပုဂ္ဂိုလ်တွေအဖြစ်ကနေမိမိတို့လွတ်မြောက်ဖို့ကြိုးစားဖို့ကတော့မလိုဘူးလားလိုတယ်ရာဂကြောင့်ဒေါသကြောင့်မောဟကြောင့်စိတ်တွေမငြင်းနှမ်းတာကြောင့်လားဟုတ်ပြီ စိတ်တွေညှဉ်းနှံသွားပြီဆိုရင်တတ္တဝါတွေလည်းညှဉ်းနှံသွားကြဘူးလားစိတ်တွေဖြူစင်ပြီဆိုတဲ့အခါမှာလည်းတတ္တဝါတွေမဖြူစင်သွားကြဘူးလားဟုတ်ပြီဒါဆိုလို့ရှိရင်မိမိတို့ရဲ့စိတ်တွေကရာဂကြောင့်ဒေါသကြောင့်မောဟကြောင့်ညှဉ်းနှံနေကြတယ်ဆိုတာကစိတ်ကိုပြုပြင်ပြောင်းလဲရေးစိတ်ကိုလေ့ကျင့်မှုမပြုလို့ရသေးတဲ့အတွက်ကြောင့်ပဲမိမွေးတိုင်းဖာမွေးတိုင်းထားမယ်ဆိုရင်တော့မကောင်းတဲ့မွေးလျော်မှုတွေမှာပဲမွေးလျော်နေကြမှာဖြစ်ပါရဲ့ဒီလိုမကောင်းတဲ့မွေးလျော်မှုတွေကနေမွေးလျော်ရအောင်လို့မိမိတို့ရဲ့စိတ်ကိုဒါနနဲ့ပြုပြင်ပေးမယ်သီလနဲ့ပြုပြင်ပေးမယ်ဘာဝနာနဲ့ပြုပြင်ပေးမယ်ဒီလိုပြုပြင်ပေးပါမှမိမိတို့ရဲ့စိတ်တွေဟာပြုပြင်ပြောင်းလဲနိုင်တဲ့စိတ်ထားမျိုးတွေဖြစ်သွားကြမှာဖြစ်ပါတယ်နော်စိတ်ရဲ့ဆွေးဆောင်မှုစိတ်ရဲ့ဆွေးငယ်မှုစိတ်ရဲ့အလိုနိုင်ငံကိုလိုက်ပါနေကြရတဲ့တတဝါတိုင်းတတဝါတိုင်းပေါ့ပြင်စဘောကာရဘုံလို့ခေါ်တဲ့ခန္ဓာ၅ပါးထင်ရှားရှိတဲ့ဘုံကိုပဲကွက်ပြီးဆိုကြစို့ဦးဇင်းတို့လူသားတွေအားလုံးဟာခန္ဓာ၅ပါးထင်ရှားဖြစ်ပေါ်လာတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလားခန္ဓာ၅ပါးဆိုတဲ့အဖွဲ့အစည်းနဲ့တည်ဆောက်ထားတဲ့တတဝါတွေထဲမှာပါဝင်နေတဲ့ဦးဇင်းတို့တွေဟာခန္ဓာ၅ပါးရဲ့တောင်းဆိုချက်ခန္ဓာ၅ပါးရဲ့အလိုအကျိုက်ကိုဖြည့်ပေးနေရတဲ့သူတွေလို့ပြောရင်ရမလားရတယ်ဟုတ်ပြီနားနီးတဲ့ပုဂ္ဂိုလ်တွေအတွက်ချက်ချင်းနားလည်သွားနိုင်တယ်ဒီနေ့ဒီနားဝေးတဲ့ပုဂ္ဂိုလ်ဆိုလိုတာကတော့ဘုရားရှင်ရဲ့တရားတော်တွေကိုနားကြားခွင့်ညစာမရထားတဲ့ပုဂ္ဂိုလ်တွေမှာခန္ဓာ၅ပါးရဲ့အလိုလိုပုံကိုကောင်းစွာသဘောပေါက်ဖို့အငြင်းငယ်ခဲ့တယ်ဒါကြောင့်ခန္ဓာ၅ပါးနဲ့ဘဝရရှိလာတဲ့ဦးဇင်းတို့တွေဟာခန္ဓာ၅ပါးရဲ့တောင်းဆိုချက်ခန္ဓာ၅ပါးရဲ့အလိုအကျိုက်ကိုဘယ်လိုဖြည့်ဆည်းပေးနေကြသလဲ။ဓာတိဖို့သိကောင်းလေ။ဒီလိုသိလာပါမှမိမိတို့ဟာမိမိတို့ရဲ့အကျိုးစီးပွားကိုရက်ဆောင်နိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်ကြမှာဖြစ်တယ်။ဒီလိုလေးနဲ့တဲ့အသိဉာဏ်တွေဟာဘုရားရှင်ပွင့်ထွန်းတော်မူခြင်းနဲ့သာသက်ဆိုင်ပါတယ်။ဘုရားရှင်မပွင့်ထွန်းတဲ့တုံညကဘာဒီမှာဒီလိုအဋ္ဌဉာဏ်ကိုဘယ်လိုမှမရနိုင်ဘူးဒီလိုရခဲ့တဲ့အဋ္ဌဉာဏ်လေးကိုမိမိတို့ဟာရနိုင်တဲ့ခွင့်လန်းတွေကိုဖန်တီးနိုင်ပါလင်းနဲ့မဖန်တီးတဲ့ရှောင်ပြေးနေတဲ့ပုဂ္ဂိုလ်တွေမဖြစ်ဖို့တော့အသိအရေးကြီးတယ်ခန္ဓာ၅ပါးဟာဘာလဲလို့မင်းရင်ပြည့်တတ်ဘယ်လိုဖြစ်မလဲဘာခန္ဓာလဲရူပခန္ဓာဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာတဲ့ဟုတ်ပြီဒီခန္ဓာတစ်ခုချင်းကတောင်းဆိုနေကြတယ်ဒီခန္ဓာတစ်ခုချင်းကမိမိတို့ရဲ့အလိုကြိုက်ကိုဖြည့်ဖို့ရန်တောင်းဆိုနေကြတယ်ဒီခန္ဓာ၅ပါးကဒီတောင်းဆိုတဲ့တောင်းဆိုချက်တွေသူတို့ရဲ့အလိုကိုဖြည့်ဆည်းပေးပါလို့တစားစားတောင်းနေတဲ့တောင်းဆိုချက်တွေကိုဖြည့်ဆည်းနေတဲ့ပုဂ္ဂိုလ်တွေကဦးစင်းတို့အားလုံးဖြစ်ကြပါလေဒီလိုနားမလည်ပဲနဲ့မိမိလိုချင်တဲ့အရာကိုမိမိတို့ဖြည့်ဆည်းပေးနေကြတယ်ဒီလိုနားလည်နေကြတာမဟုတ်ဘူးလားဟုတ်တယ်ဒီလိုနားလည်နေခြင်းဆိုတာကမှန်ကန်တဲ့နားလည်ခြင်းလို့မခေါ်နိုင်ဘူးမှားရင်းနေတဲ့နားလည်ခြင်းလို့ခေါ်ရမယ်မိမိတို့ရဲ့စိတ်ရဲ့လိုအပ်ချက်တနည်းနှလုံးသားရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့ဆိုတာကခန္ဓာ၅ပါးရဲ့တောင်းဆိုချက်တွေပုံစံမှန်မှရမယ်ပုံစံမှန်တဲ့တောင်းဆိုချက်တွေကိုဖြည့်ဆည်းနေတဲ့ပုဂ္ဂိုလ်ကြီးဖြစ်ရင်တော့မိမိတို့စိတ်ရဲ့လိုအပ်ချက်တွေဟာမိမိတို့ရဲ့အကျိုးစီးပွားကိုဖြည့်ဆည်းပေးတယ်လို့ထင်ရပေမဲ့ပုံစံမှန်တဲ့တောင်းဆိုချက်တွေကိုဖြည့်ဆည်းပေးနေတဲ့အတွက်မိမိတို့ရဲ့အကျိုးစီးပွားကိုဖြည့်ဆည်းနေခြင်းဆိုတဲ့ပုံစံမှန်တစ်ပါးမိမိတို့ရဲ့အကျိုးမဲ့ကိုဖြည့်ဆည်းနေတဲ့ပုဂ္ဂိုလ်ဒီအဖြစ်ကိုပြောင်းလဲသွားမှာဖြစ်ပါတယ်။ဦးဇင်းတို့ရူပခန္ဓာဆိုတဲ့ရုပ်ခန္ဓာကြီးကဘာတွေတောင်းဆိုနေသလဲ။ဒီနေ့မိမိတို့ရူပခန္ဓာရဲ့တောင်းဆိုချက်ကိုဖြည့်ဆည်းပေးနေတဲ့ပုဂ္ဂိုလ်တွေဟာမတိပဲနဲ့ဖြည့်ဆည်းပေးခဲ့ကြတယ်။ဒီနေ့တော့ဒီရူပခန္ဓာကတောင်းဆိုသမျှဖြည့်ဆည်းပေးနေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတာကိုထင်ထင်လင်းလင်းသိအောင်အလုံးသားကိုကောင်းစွာစိုက်ပြီးထောင်ထားကြနော်ဦးဇင်းတို့ဒီရုပ်ခန္ဓာကြီးကိုရရှိထားတော့ကောင်းကောင်းမစားချင်ဘူးလား ကောင်းကောင်းမဟုတ်ခြင်းဘူးလားကောင်းကောင်းမနေခြင်းဘူးလားကြမ်းကြမ်းမှန်မှန်မဖြစ်ခြင်းဘူးလားအဲ့ဒါဘသူကတောင်းဆိုတယ်တောင်းဆိုချက်လေဟုတ်ပြီနော်အဲ့တော့ကောင်းကောင်းနေခြင်းနဲ့ကောင်းကောင်းစားခြင်းနဲ့ကောင်းကောင်းဝတ်ခြင်းနဲ့ကြမ်းကြမ်းမှန်မှန်နေခြင်းနဲ့ဆိုတာကမိမိတို့ကတောင်းဆိုတာလားရူပခန္ဓာကတောင်းဆိုတာလားအဲ့ဒီတောင်းဆိုချက်တွေကိုဖြည့်ဆည်းပေးနေတဲ့ပုဂ္ဂိုလ်တွေဟာဒီတရားနာပြည့်တတ်တဲ့ကပုဂ္ဂိုလ်အာလုံနိနိပဲမဟုတ်ဘူးလားဒီလိုအပ်ချက်တွေကိုပဲအဓိကထားပြီးတော့မွေးခြင်းနဲ့သေခြင်းဆိုတဲ့ကာလကြားထဲမှာဖြည့်ဆည်းပေးနေကြတာမဟုတ်ဘူးလားအဲ့ဒီလိုအပ်ချက်တွေကလူသားတွေမှလိုအပ်တာလားတိရစ္ဆာန်တွေကြည့်လိုက်သူတို့လည်းအဲ့ဒါပဲမလိုဘူးလားဒါဆိုရင်သူတို့လိုအပ်တဲ့လူအပ်ချက်ကိုကြည့်လိုက်လေကောင်းကောင်းနေခြင်းနဲ့ကောင်းကောင်းစားခြင်းနဲ့ကောင်းကောင်းအစ်ချင်တယ်ကောင်းကောင်းဝတ်ချင်တယ်သူတို့တော့ဝတ်လို့မရဘူးပေါ့နော်အဲ့ဒီတခုတော့ဒေးဖယ်လိုက်ဒါပေမဲ့သူတို့လည်းတတ်တတ်မှမတော့မဖြစ်ချင်ဘူးလားဖြစ်ချင်တယ်ကောင်းကောင်းနေချင်တာကတော့မပြောနဲ့ဦးစင်းချောင်းကလေးကခြေတိုင်းခြေလေးလေးဖြစ်တယ်အောက်မှာကနေရာလွတ်အများကြီးရှိတယ်ဒါပေမဲ့အဲ့ဒီအောက်မှာမနေဘူးမြေကြီးဖြစ်နေတော့မနေဘူးခွေးတွေခွေးတွေဦးစင်းလည်းအစားတော့မကျွေးပါဘူးကောင်းကစည်းကမ်းရှိလို့မကြေးဘူး။ဒါပေမဲ့ဟိုးအောက်မှာမြောင်းလေးရှိတယ်။အဲ့ဒီမှာအစားတော့သတ်ဆွန့်ထားတယ်။ဘယ်သူမှကြေးတာမဟုတ်ဘူး။နော်။ခွက်လေးရှိတယ်။ဟောတွေ့တဲ့သူတွေ့တဲ့တတ္တဝါစားပါစေဆိုပြီးဒီလိုတော့ထားရလိုက်တာပဲ။ဒါနဲ့အဲ့ဒီမှာခွေးသားမိလေးကောင်ပေါ့။ဦးစင်းကြောင်းပေါ်တက်တက်ပြီးတော့ကိုနေတော့တာပဲ။ဦးစင်းကတဏီကုံဟိုပြေးဒီပြေးပြေးနေရတော့ကြောင်းမှသိမ့်မရှိဘူး။အဲ့တော့မရမကအကြောင်းပေါ်တက်ပြီးနေတာပဲဒါကောင်းကောင်းမနေခြင်းဘူးလားမိတို့ရောအဲ့ဒီတိုင်းပဲမဟုတ်ဘူးလားဟုတ်တယ်ဒါဆိုရင်ရူပက္ခန္ဓာရဲ့တောင်းဆိုချက်ကိုမိမိတို့အားလုံးဖြည့်စည်းယုံနဲ့ဘဝကိုအဆုံးသတ်ခံလိုက်တယ်ဆိုရင်တော့တိရစ္ဆာန်နဲ့ချပါမလားချပါဘူးဒါပေမဲ့အဲ့ဒါအတွက်ကြောင်းကြဆိုင်နေတဲ့ပုဂ္ဂိုလ်တွေလည်းမများကြဘူးလားတကဘာလုံးကိုကြည့်လိုက်ရူပက္ခန္ဓာရဲ့ကျေကျွန်တွေမဖြစ်နေဘူးလားဖြစ်နေတယ်ရုပ်တည်တည်ရူပံနဲ့ဖောက်ပြန်တတ်တဲ့အတွက်ကြောင့်ရုပ်လို့ခေါ်တဲ့ဆိုတဲ့အတွက်ကြောင့်ဒီရုပ်ကြီးဟာဖောက်ပြန်မှာပဲဖြစ်တဲ့အတွက်အဆိုးရလားမရတဲ့ရူပက္ခန္ဓာကြီးတစ်ခုအတွက်ဖြည့်ဆည်းပေးနေခြင်းဟာအနှစ်သာရရှိတဲ့ဖြည့်ဆည်းပေးခြင်းလို့ခေါ်နိုင်ပါမလားခေါ်နိုင်ဘူးဒါဆိုလို့ရှိရင်မိမိတို့၄စဉ်ကနေစပြီးအခုကာလအထိပေါ့အသက်အရွယ်ငယ်တဲ့သူလဲငယ်တဲ့လျောက်ကြီးတဲ့သူလဲကြီးတဲ့လျောက်ဦးမင်းရဲ့အရွယ်ကိုရောက်တဲ့သူလဲရောက်တဲ့လျောက်ရူပခန္ဓာရဲ့တောင်းဆိုမှုရူပခန္ဓာရဲ့အလိုကိုဖြည့်ဆည်းပေးနေတဲ့ဖြည့်ဆည်းပေးခြင်းကိုပုံစံပြောင်းပြီးတော့မလိုဘူးလားလိုတယ်တောင်းဆိုသမျှကောင်းကောင်းဝတ်ချင်လို့ဝတ်ချင်တာတွေအလုံးကိုဖြည့်ဆည်းပေးနေရင်မိမိတို့ရဲ့အချင်းတွေဟာအချင်းကြီးမကုံဆုံးသွားနိုင်ဘူးလားမိမိတို့စားကျင်တဲ့အရာတွေကိုလိုက်လံရှာဖွေနေရင်အရေးကြီးတဲ့အလုပ်တွေကိုလွတ်ခွင့်ရပါတော့မလားမိမိတို့ကကောင်းကောင်းနေခြင်းနဲ့အဲ့ဒီနေခြင်းနဲ့အင်ကြီးအင်ကောင်းတွေရဖို့ဆိုတာကတော်တော်လေးမကြိုးစားကြရဘူးလားတဲဘုံမှာနေတာနဲ့တိုက်ပေါ်နေတာနဲ့ဘာများသိထူးလဲမထူးပါဘူးနည်းနည်းဂုံယူဝင့်ကြဖို့တော့အခွင့်လမ်းမရဘူးလားဂုံယူခြင်းဆိုတာကကုသိုလ်လားအကုသိုလ်လားမာနတရားကိုပံ့ပိုးပေးနေတဲ့ပုဂ္ဂိုလ်တွေကအင်ကြီးအင်ကောင်းလိုချင်တဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလားဟုတ်တယ်ဒါဆိုလို့ရှိရင်မာနတရားနဲ့ဂုံယူဝင့်ကြားပြီးလောကအလယ်မှာရှင်ပြိုင်နေတဲ့ပုဂ္ဂိုလ်ထဲမှာဒိဗ္ဗုံနဲ့နေတဲ့ပုဂ္ဂိုလ်ဖြစ်သလားအင်ကြီးအင်ကောင်းနဲ့နေတဲ့ပုဂ္ဂိုလ်ဖြစ်သလားဒါဆိုရင်ဘသူတွေဟာပိုပြီးဒုက္ခများကြတယ်လေဟုတ်ပြီအဲ့တော့အစွဲပြုတ်ဒိဗ္ဗုံရွှေနန်းတော်တဲ့ကြားဘူးတဲ့ဟုတ်လားဟုတ်တယ်နော်ဒါအသေးချင်းအတွက်အင်မတန်ကောင်းတဲ့ဤစနစ်တစ်ခုပဲရတဲ့ဒဲလေးနဲ့နေလိုက်လေပြီးတာပဲအဲ့လိုနေနိုင်ဖို့ဦးစင်းကဆင်းဆင်းရဲရဲနေဖို့ပြောတာမဟုတ်ဘူးနော်စိတ်ဓာတ်ကလေးတွေပြုပြင်ပြောင်းလဲဖို့ပြောတာကလေဒီနေ့ဖောက်တရားကိုဝင်လာရင်ဘယ်မျိုးကြီးကိုရောက်လာသလဲလို့လူတွေကတော့ထင်ကြမှာပဲမဟုတ်ဘူးလားတိတ်ကောင်းတယ်အင်မတန်မှကြီးကျယ်ခမ်းနားတွေတဲ့အဆောက်အဦကြီးတွေဒီအဆောက်အဦကြီးတွေနဲ့နေနေကြတော့ညာလေးပဲဒေတာတက်တဲ့စိတ်ထားကလေးတွေမဖြစ်အောင်တော့မိမိတို့ဘက်ကလေ့ကျင့်ပြီးဖို့လိုတယ်။ဒါနသီလဘာဝနာဆိုတဲ့ဒီကံလေးတွေထဲမှာဘာဝနာကံကိုအထွတ်ထိပ်ရအောင်မပွားများဘူးဆိုရင် အမြဲတမ်းခံစားနေတဲ့မေတ္တာဝိဟာရီဓမ္မယုံကဲ့သို့သောဓမ္မယုံကြီးသည်ပဲလေဒီပင်လျင်မိမိတို့အတွက်မိမိတို့ရဲ့တန်တရားခီးဟာပုံစံပြောင်းသွားနိုင်တယ်သင်္ကန်းကိုတွေ့တာတက်မဲ့နေတဲ့ရဟန်းတော်ဟာပြန်လွန်သွားပြီတဲ့နောက်မှာသင်္ကန်းမှာပါဠိဖြစ်ခဲ့တယ်လေဦးဇင်းမေ့နေလို့မေးတာဗာလဲမကြောက်ဘူးတန်းဖြစ်တယ်ဟုတ်ပြီဟုတ်ပြီတကယ်မိနေလားချက်ဘူးလားတန်းလားမသိဖြစ်နေတယ်နော်ဟုတ်ပြီတန်းဖြစ်ခဲ့တယ်နော်အဲ့တော့အဲ့ဒီတန်းဖြစ်ခဲ့တယ်ဆိုတာကအင်မတန်ကောင်းနေတဲ့သင်္ကန်းကိုတွေ့တန်းတက်မဲ့လို့မဟုတ်ဘူးလားဒါဆိုရင်ရူပခန္ဓာရဲ့တောင်းဆိုချက်ကြောင့်ဒုက္ခခံလိုက်ရတဲ့ယဟန်တော်တပါးလို့မပြောနိုင်ဘူးလားဒါဆိုရင်တရားဓမ္မတွေတရားနာပိဋကတ်တွေအဲ့ဒီလိုဒုက္ခမျိုးရူပခန္ဓာကပေးရင်ယူမလားမอยู่ဘူးလို့ပြောရင်တော့ခံကြတာပဲဒါပေမဲ့ဒီနေ့ပြိဿနေသွားပြီလို့ကြားတယ်မနေ့ပြန်ကြရင်တော့ဂုံတလောက်တော့ဖြစ်သွားမယ်ထင်တယ်နော်ဘုသူအလိုဆန္ဒဖြည့်ဖို့သွားကြမှာလေရူပကန္တာရဲ့အလိုကိုဖြည့်ဖို့သွားကြမှာဆိုတော့မပြောနဲ့အလုံးနဲ့ညီတဲ့ပုဂ္ဂိုလ်တွေလို့ဦးစင်းကတော့မြင်ကျင်ပါရဲ့မြင်ခွင့်ပေးကြမလားအဲပေးမယ်ဆိုရင်တော့ဦးစင်းဒီနေ့ဟောမယ့်စကားတရားတော်အထက်မှာချစ်ဖွယ်သောစကားကိုဆိုခြင်းဆိုတာပါတယ်ဒီနေ့မနေတော့လဲပြပါမယ်လို့ပြောလိုက်တာပဲရင်ထဲမှာကျဉ်နှံ့သွားတာပဲနော်ဟုတ်တယ်နော်မိမိတို့လည်းအဲ့လိုနဲ့ပဲဖြည့်သိမ့်မနေကြဘူးလားဖြည့်သိမ့်နေကြတာပဲဟုတ်ပြီဒါဆိုရင်ရူပခန္ဓာရဲ့တောင်းဆိုမှုကိုသဘောပေါက်ပြီဝေဒနာခန္ဓာလို့ခေါ်တဲ့ဝေဒနာရဲ့တောင်းဆိုမှုကိုမိမိတို့အားလုံးဟာဖြည့်ဆည်းပေးနေရတဲ့ပုဂ္ဂိုလ်တွေပဲဖြစ်ကြတယ်กายิกทุกข์ဆိုတဲ့ยาหารูปะขันธ์ရဲ့တောင်းဆိုမှုစေတသိကทุกข์ဆိုတဲ့ยาဆိုတာကเวทนาရဲ့တောင်းဆိုမှုပဲမိမိတို့အနေနဲ့ချမ်းချမ်းသာသာနဲ့ခံစားခြင်းနဲ့ချမ်းသာတဲ့အာယုန်တွေအတွေ့အထိတွေကိုခံစားလို့လေရူပာယုန်ဆိုတဲ့အစင်းကောင်းကောင်းတွေကိုလည်းမြင်ခြင်းတယ်ဒီလိုမြင်ခြင်းဒီဟူသောအကြောင်းကြောင့်မိမိတို့မှာပိဋိတောမနတစတဲ့ဝေဒနာတွေဖြစ်လာမယ်ဆိုတဲ့အတွေ့အကြုံဒီနေ့တရားနာပိဋကတ်တွေတော့မပါကြဘူးပေါ့ဒီနေ့ဆိုလို့ရှိရင်និစ္စန်တရနေ့ဆိုတဲ့အတိုင်းပဲယောဂုဖျားပွဲလို့ပြောတယ်အဲ့ဒီမှာတိဆိုတိမုတ်ကခုံနေတာတွေကိုကြည့်ရှုနေကြတဲ့ပုဂ္ဂိုလ်တွေဟာဘုသူရဲ့အလိုကိုဖြစ်စည်းပေးနေကြတာလေဝိနည်းခန္ဓာရဲ့အလိုကိုဖြစ်စည်းပေးနေကြတာမိမိတို့အင်ပြန်ကြမယ်ဆိုတာလည်းပဲအဲ့ဒီဝေဒနာခန္ဓာကိုဖြစ်စည်းပြီးလို့ပဲမဟုတ်ဘူးလားဟုတ်တယ်ပုံစံမှန်တဲ့တောင်းဆိုမှုမျှလောက်ကိုဖြစ်စည်းပြီးရင်တော်တယ်ပုံစံမကျတဲ့တောင်းဆိုမှုတွေကိုမိမိတို့ဖြစ်စည်းလိုက်ရင်ဆိုရင်တော့မိမိတို့ရဲ့ဝေဒနာခန္ဓာကတောင်းဆိုတဲ့အလျောက်မိမိတို့ရရှိမယ်အကျိုးတွေကကောင်းမွန်တဲ့အကျိုးတွေမဖြစ်နိုင်ကြတော့ဘူးနော်ဒါကြောင့်မိမိတို့အနေနဲ့ရူပခန္ဓာရဲ့တောင်းဆိုမှုဝေဒနာခန္ဓာရဲ့တောင်းဆိုမှုကိုခံနေရတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အပြင်ကိုမိမိတို့ခံစားမှုတွေအာယုန်တွေကိုအမှတ်ရနေတဲ့အမှတ်မိနေတဲ့တင်ညက်ခန္ဓာဆိုတဲ့ခန္ဓာတစ်ခုကမိမိတို့ရဲ့ဘဝမှာမရှိနေကြဘူးလားဒီတင်ညာကပြန်လည်ပြီးအမှတ်ရတဲ့အတွက်ကြောင့်ဒီအာကိုပြန်လည်သုံးဆောင်ခံစားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့မိမိတို့ပြန်လည်ပြီးတော့ရှောင်ဖွေခံစားနေကြတာမဟုတ်ဘူးလားဟုတ်တယ်တင်ညက်ခန္ဓာကိုပို့ပြီးတော့သဘောပေါက်နားလည်အောင်ပြောရင်မှတ်သားမှုညမကဘူးတင်ညက်ခန္ဓာဟာကောင်းမွန်တဲ့တင်ညာတွေကိုလည်းလိုရှင်တယ်အတိတင်ညာရှင်လည်းဖြစ်ရှင်တယ်အတ္တတင်ညာရှင်လည်းဖြစ်ရှင်တယ်ဒီလိုဖြစ်ရှင်တဲ့အတွက်ကြောင့်မို့ဖြစ်ခြင်းနဲ့တင်ညက်ခန္ဓာရဲ့တောင်းဆိုချက်ကိုလည်းပဲဖြစ်စည်းပေးနေကြရတယ်။ဒါကြောင့်မို့ဒီနေ့ရူပခန္ဓာရဲ့တောင်းဆိုချက်လို့ခေါ်တဲ့ကောင်းကောင်းစားခြင်းတာကိုအကြောင်းပြုပြီးတော့စိတ်ပျိုးရေးလုပ်ငန်းတွေကိုဘယ်လိုလှုပ်ဆောင်ရမလဲဆိုတဲ့ပညာရက်တွေဟာတင်ညက်ခန္ဓာရဲ့တောင်းဆိုမှုပဲ။စိတ်ပျိုးရေးလုပ်ငန်းတွေကိုအကြောင်းပြုပြီးရူပခန္ဓာရဲ့တောင်းဆိုမှုကိုပြန်လည်မဖြစ်စည်းပေးနေကြဘူးလား။ဟုတ်ပြီတင်ညက်ခန္ဓာရဲ့တ တောင်းဆိုချက်ကိုဖြည့်ဆည်းပြီးတော့ရူပခန္ဓာကိုဖြည့်ဆည်းပေးနေကြတယ်လို့တနည်းပြောရင်ရတယ်ဒီလိုပဲအင်ဂျင်နီယာပညာရပ်တွေစီးပညာရပ်တွေဟာကောင်းကောင်းနေခြင်းကောင်းကောင်းစားခြင်းကောင်းကောင်းဝတ်ခြင်းကျန်းကျန်းမာမာနေခြင်းနဲ့ရူပခန္ဓာရဲ့တောင်းဆိုချက်ကိုတင်ညက်ခန္ဓာကဖြည့်ဆည်းထောက်ပံ့ပြီးတော့ဒီနေ့ဒုလောကကြီးကျင်လည်နေကြတာမဟုတ်ဘူးလားဟုတ်တယ်အဲ့ဒီတော့သင်္ခါရခန္ဓာရဲ့သဘောကိုပြန်ကြည့်လိုက်ရင်ဆိုရင်ဦးဇင်းတို့ပုဂ္ဂိုလ်တဦးတဦးဟာလက်ရှိအခြေအနေတရက်ရက်မှာအစဉ်တစိုက်အမြဲတမ်းနေလိုတဲ့ဆန္ဒမရှိကြဘူးတစ်ဆင့်ပြီးတစ်ဆင့်ထပ်ထပ်ပြီးတော့တိုးတိုးပြီးတော့မလိုချင်နေဘူးလားလိုချင်တယ်မိမိတို့လက်ရှိအနေထားကနေပြီးတော့နောက်ထပ်တိုးပြီးတော့လိုချင်တဲ့လိုအပ်ချက်တွေကဘယ်သူကနေထမ်းဆောင်တာလဲဆိုရင်သင်္ခါရခန္ဓာကလေထမ်းဆောင်ပေးနေတာပဲ။ဒါကြောင့်မို့မိမိတို့အနေနဲ့ကောင်းကောင်းဝတ်ခြင်းတယ်ဆိုတာကိုရအောင်ဝတ်ခွင့်ရအောင်အတွက်သင်္ခါရခန္ဓာကလေပံ့ပိုးပေးတယ်။ကောင်းကောင်းစားခြင်းတာကိုစားခွင့်ရအောင်အတွက်သင်္ခါရခန္ဓာကလေပံ့ပိုးပေးနေတယ်။ကောင်းကောင်းနေခြင်းနဲ့ကြက်ကြက်မှမှဖြစ်ခြင်းတယ်ဆိုတဲ့အရာတွေကိုလည်းပဲသင်္ခါရခန္ဓာကလေဖြစ်စည်းပေးနေတယ်။ဒါဆိုလို့ရှိရင်ခုသင်္ခါရခန္ဓာရဲ့တောင်းဆိုချက်အလိုဆန္ဒကိုဖြည့်ဆည်းပေးနေရတဲ့ပုဂ္ဂိုလ်တွေလို့ဒါသဘောပေါက်နိုင်တော့တယ်နော်။နောက်တစ်ခုတိုးတက်အောင်ကြီးပွားအောင်သင်္ခါရခန္ဓာကပြုစုပြုထုံပြုထောင်နေုံနဲ့သိပြီးမကျေနပ်ကြဘူး။ဘုရင်တို့စိတ်ဟာပင်ကိုယ်အတိုင်းဆိုရင်ဖြူပြင်းဖြူစင်ဝင်မြတ်တဲ့သဘောမရှိဘူးလား။ဒါကြောင့်မို့ဖြူစင်မြင့်မြတ်တဲ့သဘောထားတွေဟာလည်းသူတော်ကောင်းတွေမှာမဖြစ်ပေါ်နေကြဘူးလား။ဒါဖြူစင်တဲ့စိတ်ရဲ့တောင်းဆိုချက်ပဲဒါကြောင့်မို့မြင့်မြတ်တဲ့စိတ်ဓာတ်တွေရှိဖို့မြင့်မြတ်တဲ့အသိဉာဏ်တွေရရှိဖို့ဝိညာဉ်နဲ့ခန္ဓာလို့ခေါ်တဲ့ဒီခန္ဓာကတောင်းဆိုတဲ့အတွက်ကြောင့်မို့ဒီနေ့အတွေ့အခေါ်ပညာရပ်တွေဟာပေါ်ထွန်းလာခဲ့ရခြင်းပဲဖြစ်တယ်ဒသတိကဗေဒဆိုတဲ့ပညာရပ်တွေဟာလည်းဝိညာဉ်နဲ့ခန္ဓာကိုအကြောင်းပြုပြီးဖြစ်ပေါ်လာရခြင်းပဲဖြစ်တယ်။ဒီနေ့ဘာသာရေးဘုံစုံပေါ်ထွန်းလာရခြင်းဟာလည်းပဲဝိညာဉ်နဲ့ခန္ဓာရဲ့တောင်းဆိုချက်ပဲဖြစ်တယ်။ဝိညာဉ်နဲ့ခန္ဓာရဲ့တောင်းဆိုချက်ဟာကောင်းတဲ့ဘက်မှာလည်းရှိတယ်။ဒါခါလဲဒီအကုသိုလ်စေတသိက်တွေရဲ့ခြေလှယ်မှုကိုမခံရသေးတဲ့အချိန်မှာတော့စိတ်ဟာဖြူစင်နေတယ်အကုသိုလ်စေတသိက်တွေရဲ့ခြေလှယ်မှုကိုခံရတဲ့အခါမှာဝိညာဉ်နဲ့ခန္ဓာရဲ့တောင်းဆိုခြင်းချက်တွေကပုံစံမပြောင်းသွားဘူးလား။ကြောင်းသားကြလေ။ဒါဆိုလို့ရှိရင်ဒီနေ့အားလုံးဟာဒီခန္ဓာ၅ပါးရဲ့တောင်းဆိုချက်ဒီခန္ဓာ၅ပါးရဲ့အလိုတွေကိုဖြည့်ဆည်းပေးနေကြတဲ့လောကကြီးလို့ပြောလို့ရှိရင်မမှန်ဘူးလား။မှန်တယ်ဒီခန္ဓာ၅ပါးရဲ့ပုံစံမှန်တောင်းဆိုမှုကိုရဖို့ဆိုတာကလူတွေရဲ့ကိုခြင်းတရားကောင်းမွန်ခိုင်မာမှုအပေါ်မှာများစွာနေတယ်။ကိုခြင်းတရားမကောင်းတဲ့ပုဂ္ဂိုလ်တယောက်မှာရူပခန္ဓာကတောင်းဆိုတဲ့တောင်းဆိုချက်ဟာပုံစံကျတဲ့တောင်းဆိုမှုဖြစ်တော့မလား။ဟုတ်ပြီ။ကိုခြင်းတရားကောင်းနေတဲ့ပုဂ္ဂိုလ်တယောက်မှာရူပခန္ဓာကတောင်းဆိုတဲ့တောင်းဆိုချက်ဟာပုံစံမကျဘူးဆိုရင်သူခွင့်မပြုဘူး။ဒါဆိုရင်ပုံစံမှန်တဲ့တောင်းဆိုမှုရရှိဖို့ဆိုတာကကိုကျင့်တရားကောင်းခြင်းပုံမှာမိနေတယ်ဝိရဏခန္ဓာကတောင်းဆိုတဲ့တောင်းဆိုချက်ဟာလည်းပဲကိုကျင့်တရားကောင်းတဲ့ပုဂ္ဂိုလ်ရဲ့တောင်းဆိုမှုကပုံစံမှန်တဲ့တောင်းဆိုမှုဖြစ်မယ်ကိုကျင့်တရားမကောင်းတဲ့ပုဂ္ဂိုလ်ရဲ့တောင်းဆိုမှုကတော့ဝိရဏခန္ဓာရဲ့တောင်းဆိုမှုကပုံစံမှန်မှာမဟုတ်ဘူးနော်ဒီလိုပဲသင်ညက်ခန္ဓာရဲ့တောင်းဆိုမှုသင်္ခါရခန္ဓာရဲ့တောင်းဆိုမှုဝိညာဉ်နဲ့ခန္ဓာရဲ့တောင်းဆိုမှုပုံစံမှန်ဖို့ဆိုတာလည်းပဲကိုကျင့်တရားကောင်းဖို့သိလို့ရတယ်။ကိုကျင့်တရားကောင်းဖို့ဆိုတာကတိလဆိုတဲ့တရားတွေကိုဖြစ်ခြင်းမှမဟုတ်ဘူးလား။တိလကိုမဖြစ်ခြင်းဘာပဲလဲကိုကျင့်တရားကောင်းခြင်းဆိုတာကဖြစ်လာပါမလား။ဖြစ်လာဘူး။ဒါကြောင့်မို့မိမိတို့ဟာမိမိတို့ရဲ့အကျိုးစီးပွားကိုတကယ်ဖြစ်ခြင်းလေဆိုရင်ခန္ဓာ၅ပါးရဲ့တောင်းဆိုချက်တွေကိုတောင်းဆိုသမျှလိုဖြစ်နေရတဲ့ပုဂ္ဂိုလ်များပြီးပြီးကိုယ်ချင်းတရားကောင်းခြင်းဆိုတဲ့တိလကိုစောက်တည်ခြင်းနဲ့မိမိတို့ရဲ့တောင်းဆိုချက်တွေကိုထိမ့်သိမ့်ပေးဖို့စောက်ရှောက်ပေးဖို့တော့အရေးကြီးတယ် ဘာဖြစ်လို့လဲဆိုရင်ဥစဉ်တို့တလောကလုံးမှာအနိဋ္ဌာယုံဒီမြောက်များစွာဖြစ်နေတယ်ဥစဉ်တို့နိုင်ငံတိုင်းကိုကြည့်လိုက်မယ်ဆိုရင်လည်းပဲပုံစံမကျတဲ့ဖြစ်ရတွေကလည်းများစွာဖြစ်နေကြတယ်ဒါပုံစံမမှန်တဲ့ခန္ဓာ၅ပါးရဲ့တောင်းဆိုချက်ကိုဖြည့်ဆည်းနေကြတဲ့အတွက်ကြောင့်ဒီလိုမလျော်တဲ့အနိဋ္ဌာယုံဒီဖြစ်နေရတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်တိုင်းပြည်တစ်ခုကိုတိဆောက်ထားတယ်ဆိုတာကဒီတိုင်းပြည်မှာနေထိုင်နေတဲ့ပုဂ္ဂိုလ်တွေနဲ့တိဆောက်ထားခြင်းသာဖြစ်ပါလေ။ဒီတိုင်းပြည်မှာနေထိုင်နေတဲ့ပုဂ္ဂိုလ်တွေရဲ့ကိုယ်ချင်းတရားတွေကမကောင်းကြတော့ဘူးဆိုတဲ့အခါမှာကိုယ်ချင်းတရားမကောင်းတဲ့သူမြောက်များစွာရဲ့ခန္ဓာ၅ပါးကတောင်းဆိုတဲ့တောင်းဆိုချက်တွေဟာလည်းပဲပုံစံမမှန်တဲ့တောင်းဆိုချက်တွေဖြစ်လာမှာဖြစ်တဲ့အတွက်အဲ့ဒီတိုင်းပြည်ဟာတုတ်တဲ့ကောင်းမွန်ပြီးတော့ငြိမ်သက်အေးချမ်းနေတဲ့တိုင်းပြည်ဖြစ်ပါတော့မလားမဖြစ်နိုင်တော့ဘူးဒါကြောင့်ဘဝရရှိခြင်းနဲ့အတူရရှိလာတဲ့ခန္ဓာ၅ပါးရဲ့တောင်းဆိုချက်ကိုပြီးပြီးတော့ဒီခန္ဓာ၅ပါးရဲ့တောင်းဆိုချက်ကိုကိုယ်ချင်းတရားနဲ့ထိန်းချောင်းခြင်းရှိခြင်းမရှိခြင်းပေါ်မှာပြီးပြီးတိုင်းပြည်တွေရဲ့တုတ်တဲ့မှုဆွေယုံမှုတွေဟာဖြစ်နေကြတယ်ဘုရားတို့နည်းနည်းလေးအောက်ကိုရှော့ချလိုက်ဒီနယ်တစ်ခုမှာတုတ်တက်မှုဆွေယုံမှုဖြစ်တယ်မဖြစ်ဘူးဒီခန္ဓာ၅ပါးရဲ့တောင်းဆိုမှုပုံစံကြမှာကြဒါလေးတွေပေါ်မှာပြီးနေတယ်မြို့တစ်မြို့ရဲ့တုတ်တက်မှုရှိမရှိခန္ဓာ၅ပါးရဲ့တောင်းဆိုချက်ပေါ်မှာပုံစံကြမှာကြဒီပေါ်မှာပြီးနေတယ်မိသားစုတစုမှာတုတ်တက်မှုတွေရှိမရှိငြိမ်းချမ်းမှုတွေရှိမရှိဒါတွေဟာလည်းမိသားစုဝင်တွေမှာရှိနေတဲ့ခန္ဓာ၅ပါးရဲ့တောင်းဆိုမှုပေါ်မှာများစွာပြီးနေတယ်ဥစဉ်တို့ဖောက်တော်ရသာသနာရိတ်တာကြီးမှာငြိမ်သက်မှုတွေချမ်းသာမှုတွေညီညွတ်မှုတွေဒီလိုဖြစ်တည်နေဖို့ဆိုတာကကိုကျင့်တရားဆိုတဲ့အရာပေါ်မှာမှီပြီးတော့ခန္ဓာ၅ပါးရဲ့တောင်းဆိုမှုတွေကိုပုံစံမှန်ပြောင်းလဲပေးလိုက်ပါမှဖြစ်နိုင်တာမဟုတ်ဘူးလားဟုတ်တယ်ဖျားပွင့်တော်မူခဲ့တဲ့အိန္ဒိယတိုင်းပြည်ကြီးမှာသာသနာတော်ကြီးဟာလုံလုံကြီးမကွယ်ခဲ့ဘူးလားသာသနာတော်ကြီးကွယ်ခဲ့တဲ့အတိုင်းပဲသာသနာတော်ကြီးရည်တည်ပြီးတော့ထွန်းလင်းတောက်ပခဲ့တဲ့ဇေတဝန်ကျောင်းနဲ့တော်ကြီးကဲ့သို့သောကျောင်းနဲ့ကြီးတွေဒီလိုကျောင်းနဲ့ကြီးတွေဟာလည်းတစ်ချိန်မှာပြည့်ပြုံးသွားကြတာပဲဒီလိုပဲဦးဇင်းတို့ဖောက်တော်ရသာသနာရည်သားကြီးဟာလည်းအရှင်အုံနဲ့တိုးတက်နေတယ်ဒီတိုးတက်မှုတွေဟာရေရှည်တည်တံ့မှုဦးဇင်းတို့မှာဆန္ဒများစွာရှိတယ်ဒီနေ့တရားနာပိဋကတ်ဒီမှာလည်းဒီလိုဆန္ဒများစွာရှိမယ်တရားကျင့်နေတဲ့ပြည်သက်တွေမှာဒီလိုဆန္ဒများစွာရှိမယ်လို့ပြောမယ်ဆိုမမှန်ဘူးလား။ဒါဆိုရင်မိမိတို့ရဲ့ကိုကျင့်တရားတွေကိုမိမိတို့ကမလုပ်ပြရမယ်။ဖြူစင်အောင်စောက်ရှောက်ပြရမယ်။အဲ့ဒီတော့မှမိမိတို့ရဲ့ခန္ဓာ၅ပါးတောင်းဆိုမှုတွေဟာပုံစံကျတဲ့တောင်းဆိုမှုတွေဖြစ်လာမှာမဟုတ်ဘူးလား။ဟုတ်တယ်။တယောက်အားနဲ့မရနိုင်ပါဘူး။အများအားနဲ့တိဆောက်ပါမှဒီလောက်ကြီးကျယ်နေတဲ့သာသနာတော်ကြီးကိုထိမ့်သိမ်းစောက်ရှောက်လို့ရမှာ။ကြည် بوا တုတ်တက်လာအောင်လှုပ်လို့ရမှာရေရှည်တည်တတ်နေအောင်လှုပ်လို့ရမှာဖြစ်တယ်။ဒါကြောင့်မို့မိမိတို့ရဲ့အတ္တဆိုတဲ့အရာကိုဖြည့်ဆည်းဖို့တဲ့ပရဆိုတဲ့အရာကိုဖြည့်ဆည်းမယ်လို့ဒီဘဝကလေးကိုအရင်တည်ပြီးတော့ကြိုးစားလိုက်ဖို့ကြိုးစားလိုက်ကြစမ်းပါလို့ဥစဉ်ကတော့ဆန္ဒပြုခြင်းနဲ့နော်။မိမိတို့ခန္ဓာ၅ပါးကနေတောင်းဆိုတဲ့အရာကအတ္တရဲ့တောင်းဆိုမှုမဟုတ်ဘူးလား။အတ္တရဲ့တောင်းဆိုမှုကိုပြုရင်ပရနဲ့ဆန့်ကျင်ဘက်မဖြစ်ဘူးလား။ဖြစ်ရင်အများအကျိုးကိုမဆောင်နိုင်ရင်အများအကျိုးအတွက်တီထောင်ထားတဲ့သာသနာတော်ကြီးဟာမကြခင်မပြတ်သုံးသွားနိုင်ဘူးလားပြတ်သုံးသွားနိုင်တယ်ဒါကြောင့်မို့အတ္တကိုချိန်မုံးဖို့ကြိုးစားဖို့သာသနာတော်ကြီးတဲ့ကိုရံပြူလာကြတယ်ဒီနာရှင်ဝတ်လာကြတယ်တရားနာအထုကြတယ်ရည်ရွယ်ချက်ကမှန်ကြတယ်ဒါပေမဲ့တက္ကဒိဋ္ဌိဆိုတဲ့ငါဆွေတန်လန်ရှိနေတဲ့ပုဂ္ဂိုလ်များစွာကပိုပြီးများတဲ့အတွက်ကြောင့်မို့ရူပခန္ဓာကတောင်းဆိုမှုကိုငါရဲ့တောင်းဆိုမှုလို့ဒီလိုသဘောပေါက်တယ်။ခံစားလို့တဲ့ဝေဒနာခန္ဓာရဲ့တောင်းဆိုမှုကိုလည်းငါခံစားလို့တဲ့ဆိုတဲ့ပုံစံနဲ့သဘောပေါက်တယ်။တိညာခန္ဓာရဲ့တောင်းဆိုမှုကိုလည်းငါခံစားလို့တဲ့ဆိုတဲ့တက္ကာဒိဋ္ဌိနဲ့ဆွေးယူတယ်။သင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာတွေလည်းဒီသဘောတိုင်းပဲမဟုတ်ဘူးလား။ဒါဆိုလို့ရှိရင်ပုဂ္ဂိုလ်တယောက်ဟာမှန်ကန်တဲ့အလုပ်တွေကိုလုပ်နေပေမဲ့မိမိရဲ့မျက်လုံးထဲမှာမိမိရဲ့အတ္တကိုဖြည့်ဆည်းဖို့ရန်အတွက်ကာကွယ်ထားတဲ့ပုဂ္ဂိုလ်ဖြတ်သိမ်းထားတဲ့ပုဂ္ဂိုလ်တယောက်လို့တကယ်စူးစမ်းပန်းစားလုပ်နေတဲ့ပုဂ္ဂိုလ်တယောက်အပေါ်မှာတော့
အထင်လွဲမှားမှုတွေမဖြစ်လာကြဘူးလားဒါအတ္တဆိုတဲ့သဘောတရားပေါ်မှာအခြေခံထားတဲ့ခန္ဓာ၅ပါးရဲ့တောင်းဆိုမှုပဲဖြစ်ပါဒီလိုအရာလေးတွေဟာမိမိတို့အားလုံးမှာဖြစ်နေကြတယ်။ဒါလေးတွေကိုမိမိတို့ကခွာချပြီးတော့မမှန်နာလေးတွေကိုချိုးနှိမ်ပြီးတော့အများအကျိုးအတွက်မိမိတို့ရဲ့ရုံရှာဆက်စုပ်ွယ်ကောင်းနေတဲ့ဒီခန္ဓာကြီးကိုငါတို့အတုံးချကြတော့မင်းဒီလိုစိတ်တက်ကလေးတွေကိုပြုပြင်ပြောင်းလဲဖို့မကောင်းဘူးလား။ကောင်းတယ်။တက္ကာဒိဋ္ဌိတန်လန့်ရှိနေတဲ့ပုဂ္ဂိုလ်မှာမပြုနိုင်တဲ့ကံဆိုတာကရှိလား။မရှိဘူး။အမိကိုလည်းတတ်ရဲတယ်အဖကိုလည်းတတ်ရဲတယ်ယန္တာကိုလည်းတတ်ရဲတယ်ဘုရားရှင်ကိုသွေးစင်းတည်အောင်လည်းလှုပ်ရဲတယ်တန်ခါကိုလည်းတင်းခွဲရဲတယ်ဒီလိုအလွန်တရာကြီးကျယ်တဲ့ဂရုကံကြီးတွေကိုထူထောင်နိုင်တဲ့ထူထောင်ဝန်းတဲ့ပုဂ္ဂိုလ်များဟာပုထုဇဉ်လို့ခေါ်တဲ့တက္ကာဒိဋ္ဌိတန်လန်းရှိတဲ့ပုဂ္ဂိုလ်များဖြစ်တဲ့အတွက်ကြောင့်မှားနိုင်တဲ့ပုဂ္ဂိုလ်တွေလို့ပြောရင်မရဘူးလားမနိုင်နေဆိုတာကိုမနိုင်တဲ့တိဖို့လိုတယ်မားတော့မေဆိုတဲ့တောင်းဆိုချက်တွေကိုတတိရှင်ပြီးထိမ့်လိုက်ရင်မရဘူးလားအပ္ပမဒေနသမ္ပါတိထာလို့ပြောတဲ့စကားဟာအကျိုးစီးပွားရှိဖို့ရန်ပြောတဲ့စကားမဟုတ်ဘူးလားမိတို့ရဲ့ခန္ဓာ၅ပါးကပုံစံမမှန်နဲ့တောင်းဆိုမှုတွေဖြစ်လာတဲ့အခါမှာအပ္ပမရတရားလို့ခေါ်တဲ့မမိမလျော်ခြင်းတတိတရားကိုလက်ခံထားတဲ့ပုဂ္ဂိုလ်တယောက်မှာကာယကံမလျော်မှုဝစီကံမလျော်မှုဒီဖြစ်ပါတော့မလားမဖြစ်တော့ဘူးဒါဆိုရင်မိမိတို့အတူတကွနေတဲ့ရှင်တွဲနေထိုင်ကြတဲ့ပုဂ္ဂိုလ်ချင်းချင်းမှာငြင်းချမ်းမှုတွေအေးချမ်းမှုတွေချမ်းသာမှုတွေများစွာမဖြစ်လာနိုင်ကြဘူးလားဒါဆိုလို့ရှိရင်ဒီနေ့တလောကလိုငြင်းချမ်းမှုဆိုလို့ရှိရင်မိမိတို့ရဲ့ခန္ဓာ၅ပါးတောင်းဆိုမှုတွေကိုပုံစံမှန်နဲ့လေ့ကျင့်ပေးဖို့ထင်းသိမ်းပေးဖို့ဆောက်ရှောက်ပေးဖို့ချိုးနှိမ်ပေးဖို့မလိုဘူးလားလိုတယ်ဒါကြောင့်လည်းပဲဟိုးဦးစင်းတို့အင်္ဂလိပ်ဆရာဘုရားနဲ့သင်ကြားပေးနေတဲ့အချိန်တုန်းကပေါ့လေတပည့်များအကျိုးရှိစေခြင်းကဆိုပြီးတော့ကောင်းမွန်တဲ့စာစဉ်ကလေးတွေကိုစုစည်းပြီးတော့ထုတ်ပေးခဲ့ပူပါတယ်အဲ့ဒီထဲမှာစာသားလေးတစ်ခုကိုပေါ့ဦးစင်းတို့နည်းနည်းလေးပြောချင်တယ် States are made not from rocks and treesBut from the characters of their citizens, လို့ပြောတယ်။ဘာပြောလဲ? States are made, တိုင်းပြည်ကိုတည်ဆောက်ထားတယ်။ Not from rocks and trees. ကျောက်ခဲတွေနဲ့တစ်ပင်တွေနဲ့တည်ဆောက်ထားတာဟုတ်လား?မဟုတ်ဘူး。But from the characters of their citizens. သူတို့တိုင်းပြည်မှာနေထိုင်နေတဲ့ပုဂ္ဂိုလ်တွေရဲ့ကိုယ်ကျင့်တရားပေါ်မှာမိပြီးတော့တိုင်းပြည်ကိုတည်ဆောက်ထားတာမဟုတ်ဘူးလား?ဒါကြောင့်မို့ဒီခန္ဓာ၅ပါးရဲ့တောင်းဆိုမှုဆိုတာကကိုကျင့်တရားကိုအခြေခံပါမှကောင်းနိုင်တဲ့အတွက်ကိုကျင့်တရားမှုအခြေခံပြီးတော့မထားတဲ့တိုင်းပြည်တွေမှာရှိတဲ့ပုဂ္ဂိုလ်တွေရဲ့တိဆောက်မှုဟာကောင်းမွန်တဲ့တိုးတက်တဲ့ကြီးပွားတဲ့အေးချမ်းတဲ့တိုင်းပြည်တစ်ခုမဖြစ်လာနိုင်တော့ဘူးနော်ဒါကြောင့်မို့တင်းငယ်တဲ့အဖွဲ့အစည်းကနေတဆင့်ကြီးကျယ်တဲ့တိုင်းပြည်များအထိတစ်ကမ္ဘာလုံးနဲ့ချုပ်ပြီးကြီးလိုက်နေဆိုရင်မိမိတို့ရဲ့ကိုယ်ချင်းတရားဤပေါ်မှာမိနေတဲ့ခန္ဓာ၅ပါးရဲ့တောင်းဆိုမှုကလေးတွေကိုဖြစ်ပေါ်ရန်အတွက်တတိရှိရှိနဲ့調査ကြပါလို့ဦးစင်းတိုက်တွန်းပါတယ်နော်ဟုတ်ပြီဦးစင်းတို့ကောင်းမွန်တဲ့လူဝန်ကျင်ကြီးဖြစ်အောင်ဘယ်လိုအချက်တွေကိုဖြည့်ဆည်းပေးဖို့လိုကြလဲဘယ်လိုအချက်ကိုဖြည့်ဆည်းပေးလိုက်လဲဆိုရင်တော့ကောင်းမွန်တဲ့လူဝန်ကျင်ကြီးတစ်ခုဖြစ်လာမယ်တင်းငယ်တဲ့ဝန်ကျင်ကနေစကြီးကျယ်တဲ့ဝန်ကျင်အထိတိုင်းပြည်အထိတကဘာလုံးအထိရည်ရွယ်ပြီးပြောတာပါ။ဦးစင်းတို့ခန္ဓာ၅ပါးကိုတနည်းပြောရင်ရုပ်နာနှစ်ပါးလို့ပြောရင်မရဘူးလား။ဒါဆိုရင်ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဆိုတဲ့အပိုင်းလို့ပြောလို့ရတယ်လို့။နာခန္ဓာ၄ပါးကိုနာပိုင်းဆိုင်ရာကိုဖြည့်ဆည်းဖို့လိုတဲ့အပိုင်းလို့တနည်းပြောလို့မရဘူးလား။ရတယ်။ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကတော့အလုံးဖြည့်ဆည်းကြရမှာပါ။ဘဝရှိနေရင်စားဖို့လိုတယ်နေဖို့လိုတယ်ဝတ်ဖို့လိုတယ်ကြမ်းကြမ်းမှန်မှန်နဲ့နေထိုင်နိုင်ဖို့လိုတယ်ဒီလောကထဲမှာနေထိုင်တဲ့ပုဂ္ဂိုလ်တွေမှလိုအပ်တာမဟုတ်ဘူးဒီနေ့တရားအထုတ်နေတဲ့ဥစဉ်တို့တွေဟာလည်းပဲတက္ကရာမအပေါင်းတတော်ကောင်းတွေရဲ့ပစ္စည်းလေးပါထောက်ပံ့မှုအပေါ်မှာမမီခိုနေရဘူးလားမီခိုနေရတယ်ဒါကြောင့်မို့ အားလုံးဟာကိုင်းကျွမ်းမြည်ကျွမ်းကမ်းမြည်သွားနေကြရတဲ့အတွက်ကြောင့်ပြမြတ်တတနဲ့လှုပ်ဆောင်ဖို့ကတော့လိုတယ်တိရစ္ဆာန်တွေနဲ့လိုအပ်တဲ့ဒီလိုအပ်ချက်တွေကိုလောက်ပဲဗရာဏပြုပြီးတော့စိတ်ရဲ့လိုအပ်ချက်တွေကိုမိမိတို့ကလက်လျူရှုထားမယ်ဆိုရင်တော့မလျော်ဘူးလို့ပြောရမှာဖြစ်တယ်နော်အဲ့တော့စိတ်နှလုံးရဲ့လိုအပ်ချက်တွေကိုဖြစ်စည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီတရားကိုဟောဖို့ကဗရာဏရည်ရွယ်ချက်ဖြစ်ပါတယ်ဦးဇင်းတို့ဒီနေ့လောကကြီးမှာနေထိုင်ကြတဲ့ပုဂ္ဂိုလ်တွေပေါ့ဒုတိယောက်ထဲနဲ့နေထိုင်လို့ရတဲ့သဘောမရှိဘူးအများနဲ့ပေါင်းစည်းပြီးတော့နေထိုင်ကြရတယ်အများနဲ့ပေါင်းစည်းပြီးအလုပ်တွေကိုလုပ်ကင်ကြရတယ်အဲ့လိုလုပ်ကင်ကြရတဲ့အခါမှာလူတွေရဲ့စိတ်နှလုံးမှာလိုအပ်နေတဲ့လိုအပ်ချက်ကလေးတွေကိုဖြည့်ဆည်းပေးဖို့တိတ်လို့တယ်လူတွေဘာတွေလုံနေကြသလဲဒီလိုအပ်ချက်ကလေးတွေကိုမိမိတို့ကဖြည့်ဆည်းတတ်ဖို့လိုတယ်မိမိဖြည့်စည်တတ်ရင်မိမိရဲ့ချမ်းသာခြင်းဖြစ်တယ်လို့သူတစ်ပါးရဲ့ချမ်းသာခြင်းလည်းဖြစ်တယ်။အဲ့ဒီဖြည့်စည်မှုတွေကိုဖြည့်စည်ပေးဖို့ရန်အတွက်ဘယ်လိုပုံစံနဲ့ဖြည့်စည်ပေးရမလဲ။ဒီလိုမြတ်စွာဘုရားဟောထားတယ်ဆိုရင်ဦးဇင်းတို့အင်္ဂုတ္တရနိကေမှာပေါ့စတုကနိပတ်မှာဦးဇင်းတို့သင်္ကဝတ္ထုတုတ်တန်ဆိုပြီးတုတ်တန်လေးတစ်ခုလာထားပါတယ်နော်။အဲ့ဒီတုတ်တန်မှာမြတ်စွာဘုရားဗာမိတယ်လေ။သတ္တရိမာနိဘိက္ခဝေသင်္ကဝတ္ထုနိကတမာနိသတ္တာရိဘိက္ခဝေจิตာယံတုသင်္ကဝတ္ထုနိကြီးမြောက်ချောင်းသင်္ကဝတ္ထုတို့သည်ဤမာနိသတ္တာရိဤလေးမျိုးတို့ပါသည်ကြီးမြောက်ချောင်းသင်္ကဝတ္ထုဆိုတာကဤလေးမျိုးတို့ပါပဲလို့မြတ်စွာဘုရားရှင်ပြောတယ်ကတမာနိသတ္တာရိအဘယ်လေးမျိုးတို့နည်းဟုမူကားထာနံပိယဝုဇ္ဇံအထသရိယသမာနတ္တထာထာနံပိကံစွန့်ချဲခြင်း၎င်းပိယဝုဇ္ဇံချစ်ပွဲစကားကိုဆိုခြင်း၎င်းအထသရိယကျိုးစီးပွားကိုကျင့်ခြင်း၎င်းသမာနတ္တထာကုတုထားခြင်းဝါပြောက်ပြီးခံစားခြင်း၎င်းဤမာနီဤတရားတို့သည်သင်္ကဝတ္ထုနိကြည်မြောင်ကြောင့်သင်္ကဝတ္ထုတို့မိကုန်၏ဤမာနိခောဘိက္ခဝေသတ္တာရိသင်္ကဝတ္ထုနိတိဘိက္ခဝေတန်တရာဘိက္ခုရှုလေရှိကြကုန်သောချက်သားယံတို့ဤမာနိသတ္တာရိဒါနပိယဝုဇ္ဇာအထသရိယသမာနတ္တတာဟုသောဤတရားလေးပါတို့သည်သင်္ကဝတ္ထုနိသင်္ကဝတ္ထုတို့မိကုန်၏ဟူ၍တထာလူနတ်တို့၏ဆရာမြတ်စွာဘုရားသည်ဝောစာကရုဏာရှိထားမြတ်တာဖြင့်ဟောကြားတော်မူဖြစ်ပါ၏တည
်း
ဘဝရရှိလာတဲ့ပုဂ္ဂိုလ်တိုင်းရူပခန္ဓာဝေဒနာခန္ဓာသင်္ကြန်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ခန္ဓာ၅ပါးကိုရရှိထားကြတဲ့အတိုင်းပဲဒီခန္ဓာတွေကတောင်းဆိုနေတဲ့ပုဂ္ဂိုလ်များသာဖြစ်ကြတဲ့အတွက်ဒီလိုတောင်းဆိုမှုတွေကစိတ်ကနေစိတ်ဆော်လို့ဖြစ်ပေါ်လာတဲ့တောင်းဆိုမှုတွေမဟုတ်ဘူးလားဒါတနည်းပြောရင်စိတ်ရဲ့လိုအပ်ချက်လို့မပြောနိုင်ဘူးလားပြောနိုင်လေဒီရူပခန္ဓာရဲ့လိုအပ်ချက်လို့ခေါ်တဲ့ကောင်းကောင်းစားကြတဲ့ပုဂ္ဂိုလ်များရတ္တယုံကိုဒေတာတက်မဲ့တဲ့ပုဂ္ဂိုလ်များကိုရတ္တယုံကိုဖြစ်စီပေးလိုက်ခြင်းဆိုတဲ့အရာကိုပြုခြင်းဟာဒါနမှုကိုပြုခြင်းပဲသင်္ကဝတ္ထုတဲကဒေကံစွန့်ကြဲခြင်းဆိုတဲ့အမှုကိုပြုခြင်းပဲဦးဇင်းတို့ဖျားလက်တဲ့ဒေါ်တုံးကလည်းပဲเจ้าเนี่ยก็ตัตตายะเหมี่ยเลยปุคคละตัตตายะเลยเหมี่ยเลยอาหารบောสนะตัตตายะก็ไม่เหมี่ยเลยด้วยเจ้าเตียตุไม่อยากให้ดิปุคคุตรอกางปุคคุนี่ญาสาไม่ใช่เคยกูล่ะมาติกะมาตาสุดิปุคคุแก่ตัวတော့ตรอกางปุคคุดูอเบญญ์เลยยะพี่တော့มิมิเยตาโรยหันโดริเยหลุอัจจกูမိမိရဲ့ဉာဏ်နဲ့ပိုင်းခြားပြီးသိတဲ့အတွက်ကြောင့်ဖြည့်ဆည်းပေးလိုက်တဲ့အတွက်ဒီဟန်တော်တွေဟာယဟန်တော်မဖြစ်သွားကြဘူးလားဟုတ်ပြီဒါကြောင့်မို့ ဒါနဆိုတဲ့ဘေးကန်းဆုံးကျဲခြင်းဆိုတဲ့အပိုင်းမှာကောင်းမွန်တဲ့ရတ္တယုံတွေဟာလေတရားသူရဖို့ရန်အတွက်များစွာမလိုနေဘူးလားလိုနေတယ်ဒါကြောင့်မို့ကြီးမြောက်ချောင်းသင်္ကဝတ္ထုကိုဖြည့်ဆည်းလိုက်ခြင်းဟာလိုအပ်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်နှလုံးရဲ့အလိုကိုဖြည့်ဆည်းပေးလိုက်တာမဟုတ်ဘူးလားဘောဇနာတက်ပါရမြတ်သွားပြီဆိုတဲ့အခါမှာဒီဘောဇင်ကိုအကြောင်းပြုပြီးတော့စိတ်တရားညီတဲ့အေးချမ်းပြီးတရားကျင့်တဲ့အခါမှာလွန်စွာမှဓမ္မတိတွေလည်းထူထောင်နိုင်ကြတဲ့အတွက်ကြောင့်ဒီလိုမှုဟာတရားကျင့်ကြံနေတဲ့ပုဂ္ဂိုလ်တွေကိုလည်းပဲသူတို့ရဲ့စိတ်နှလုံးတွေကိုဖြည့်ဆည်းပေးတယ်ဖြည့်ဆည်းချက်လို့မပြောနိုင်ဘူးလားပြောနိုင်တယ်လူပုဂ္ဂိုလ်တွေအချင်းချင်းမှလည်းပဲစင်ရင်နမ်းပါနေတဲ့ပုဂ္ဂိုလ်တွေရှိကြတယ်မိမိတို့ကသူတို့ထက်ပိုပြီးပြည့်စုံနေကြတယ်ဆိုလို့ရှိရင်မိမိတို့ဘက်ကလည်းဒီရာလေးတွေကိုဖြည့်ဆည်းပေးဖို့မလိုဘူးလားဒီလိုဖြည့်ဆည်းပေးမှုလေးတွေကိုဖြည့်စည်းခံရတဲ့ပုဂ္ဂိုလ်တွေရဲ့စိတ်နှလုံးတွေဟာအေးချမ်းသွားကြဘူးလားအေးချမ်းသွားတယ်ဆိုလို့ရှိရင်ငတ်မှုခေါင်းပါမှုဆိုတဲ့ຢာကမိမိနဲ့ဆက်ဆက်နေတဲ့ပုဂ္ဂိုလ်တွေမှာမဖြစ်ကြတော့ဘူးဆိုရင်သူတို့ရဲ့ကိုချင်းတရားတွေဟာလည်းပဲကောင်းလာဖို့မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါကြောင့်မို့မိမိတို့ဘလောက်ပဲရှာဖွေထားကြပါစေနောက်ဆုံးတော့မိမိတို့အားလုံးကိုခြံထားခဲ့ကြရမှာပဲမိမိတို့မရှိတဲ့နောက်မှာပုံစံမကြတဲ့သုံးဆောင်မှုကိုသုံးဆောင်ပြီးတော့ဖြုံးတိမဲ့ပုဂ္ဂိုလ်တွေလက်မှာခြံထားခဲ့ကြပါပဲ။ဒါကြောင့်မို့လူသားတွေရဲ့စိတ်နှလုံး